Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ24ရက်အင်္ဂါနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25 32နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြည့်ခိုက်ပါညချမ်းနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုမှာဒေသခံတွေပူးပေါင်းကြံစည်ခဲ့မှုဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုနေကြပါတယ်လူဝင်ကြာကိစ္စဟာဆိုရင်လူမျိုးတုံးတတ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်မှဘင်ကာရင်ကပြောဆိုလိုက်ပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့အတွေ့အခေါ်ကိုအာဏာရကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာဖြည့်သွင်းပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်အောင်နဲ့အတူပြညာပါမယ်ရှင်
ကောင်းပါပြီရှင်တည်င်းနဲ့ပြည်နာဆင်ကြရမယ့်တည်င်းလွားတွေထဲမှာတော့
မနေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူရဲ့အာသူ့ရဲ့ပြောကြားချက်အရဆိုလို့ရှိရင်အမေရိကန်နိုင်ငံရဲ့အဲဝါဒတရားလို့ကျွန်တော်သတ်မှတ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့အာပြောရမယ်ဆိုလို့ရှိရင
်အမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းပြောသွားတာပါအပြည့်စုံကိုတည်င်းနဲ့ပြည်မနာဆင်ကြရပါမယ်ဒါပြင်မြန်မာနိုင်ငံအတွင်းပိုးပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့ဂျပန်နိုင်ငံကပြင်ဆင်နေတဲ့အကြောင်းနဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်အမေရိကန်သမ္မတရဲ့ပြောဆိုချက်အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်
။ဂျပန်နိုင်ငံမှာဒီလအတွင်းအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုမှာဆိုရင်အဲ့ဒီဒေသကဒေသခံတွေကခြုံခိုတိုက်ခိုက်ဖို့စီစဉ်ထားတဲ့ထောက်ချောက်ထဲကိုရောက်သွားအောင်ပံ့ပိုးပေးကြတဲ့အနေနဲ့အမေရိကန်စစ်သားတွေကိုအချိန်ဆွဲခဲ့ပုံရတယ်လို့ဒေသခံတာဝန်ရှိသူတို့နဲ့သုံးသပ်သူတို့ကပြောဆိုပါတယ်။တိုက်ခိုက်သူတွေ၊တပြားတွေ၊အချမ်းဖက်ဝါဒီတွေဟာဒေသခံလူလူတွေကကြံရပါတွေရှိတတ်တယ်လို့တိုက်ခိုက်မှုဖြစ်ခဲ့တဲ့တွန်ကိုမြို့တော်ဝင်အယ်မိုဟက်ဆင်းကပြောပါတယ်။တွန်ကိုချေးရွာအကြီးအကဲမိုခါလာအလဆင်းကိုတော့တက်ခတ်မှုဖြစ်ပြီးတဲ့နောက်မှာဖမ်းဆီးထားတယ်လို့မြို့တော်ဝင်ကပြောပါတယ်။သူ့ကိုဖမ်းဆီးထားတဲ့အကြောင်းကိုထီလာဘီရီဒေတာကလွှတ်တော်အမတ်ကလည်းအတည်ပြုပါတယ်။နီဂျာနိုင်ငံတွင်တချို့ဒေတာတွေမှာအရေးပေါ်အခြေအနေတက်တန်းတို့ရဲ့အတွက်လွှတ်တော်မှဆွေးနွေးစင်မှာအခုလို့ပြောသွားတာပါ။ကြာဆုံးခဲ့ရတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကတိုက်ခတ်မှုမဖြစ်ခင်ညနေပိုင်းကမှမာလီနိုင်ငံနဲ့နေဆက်ကချေးရွာကိုအမေရိကန်တပ်ဖွဲ့ဝင်10ဦး၊နိုင်ဂျီးရီးယားအထူးတပ်ဖွဲ့ဝင်20တို့လှည့်ခင်းမှာပါလာတာဖြစ်တယ်လို့လည်းမြို့တော်ဝင်က VOA ရဲ့ France to Africa ဌာနကိုတယ်လီဖုန်းနဲ့ဖြေကြားခဲ့တာပါ။တိုက်ခတ်မှုရဲ့လက်တဲနဲ့ပတ်သက်ပြီးလည်းဘယ်အဖွဲ့ကမှတရားဝင်ကြေညာထားတာမရှိသေးပါဘူး။နီဂျာနိုင်ငံမှာကြာဆုံးခဲ့ရတဲ့အမေရိကန်တပ်ဖွဲ့ဝင်4ဦးအတွက်တိကျမှန်ကန်မြန်ဆန်တဲ့စုံစမ်းစစ်ဆေးမှုလုပ်ဆောင်ဖို့ထိုက်တန်တယ်လို့အမေရိကန်ပူးတွဲဆွေးနွေးစည်းချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖော့ကကြာဆုံးစစ်တီတွေရဲ့မိသားစုတွေကိုပြောဆိုထားပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးဘရက်ဆီလာဆင်ဟာပါကစ္စတန်နိုင်ငံကိုဒီကနေ့မှရောက်ရှိပြီးပါကစ္စတန်ကောင်းဆောင်နေနဲ့တွေ့ဆုံပါတယ်။ပါကစ္စတန်မှာအခြေစိုက်တဲ့တာလီဘန်နဲ့တခြားအစိုးရဖက်ဖွဲ့တွေကိုပြင်းပြင်းထန်ထန်နေပြီးတိုးလှုပ်ဆောင်ဖို့သမ္မတထရမ့်အစိုးရရဲ့သဘောထားကိုထက်လောင်းပြောကြားဖို့လည်းရှိပါတယ်။ပါကစ္စတန်မှာအခြေစိုက်ထားတဲ့အစိုးရဖက်ဖွဲ့တွေနဲ့ပတ်သက်ပြီးပါကစ္စတန်အနေနဲ့ရှင်းရှင်းလင်းလင်းလှုပ်ဆောင်သွားဖို့လိုအပ်ကြောင်းဝန်ကြီးတီလာဆင်ကအာဖဂန်နစ္စတန်ကိုရောက်ရှိစေမှာပြောကြားထားတာပါအမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးဟာပါကစ္စတန်ရဲ့လုပ်ရက်တွေအပေါ်မှာသာမူတည်ပြီးပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာဒေသရင်းတည်ငြိမ်ရေးနဲ့ညီညွတ်ရေးတည်ဆောက်ဖို့ဟာရည်မှန်းချက်ပန်းတိုင်ဖြစ်တယ်လို့လည်းသူကပြောပါတယ်တာလီဘန်၏အပေါ်အတိုင်းအတာတစ်ခုထိဩဇာလွှမ်းမိုးမှုရှိတယ်ဆိုရကူပါကစ္စတန်ဘက်ကတော့ပြောထားပေမဲ့တာလီဘန်ခေါင်းဆောင်မှုအပိုင်းနဲ့အကြမ်းဖက်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကတော့သူတို့နဲ့မသက်ဆိုင်ရောက်ပြောပါတယ်တနင်္လာနေ့တုန်းကမစ္စတာတီလာဆင်ဟာမကြေညာဘဲအီရန်နိုင်ငံကိုရောက်ရှိခဲ့ပြီးဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့တွေ့ဆုံခဲ့သလိုအာဖဂန်နစ္စတန်ကိုရောက်ရှိစမှာလေသမရအာရှရက်ဖ်ဂါနီနဲ့တွေ့ဆုံပြီးအမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာရီနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါရခင်ဗျာ
တရုတ်အာဏာရကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာသမရရှီကျင်းပင်ရဲ့အမည်ကိုထည့်သွင်းလိုက်တာကြောင့်ကွန်မြူနစ်တရုတ်နိုင်ငံကိုထူထောင်သူမော်စီရုံးနဲ့တဒန်းနဲ့လို့ဖြစ်သွားပါတယ်တရုတ်နီးတရုတ်ဟန်ခေတ်သစ်ဆိုရှယ်လစ်ဝါဒနဲ့ပတ်သက်လို့ရှီရဲ့အတွေ့အခေါ်ယူအဆတွေအပါအဝင်ခြေကံဥပဒေပြင်ဆင်ချက်ကိုပါတီညီလာခံမှဒီကနေ့အင်္ဂါနေ့မှာအတည်ပြုတာဖြစ်ပါတယ်။ငါးနှစ်တကြိမ်ကျင်းပတဲ့အာဏာရကွန်မြူနစ်ပါတီညီလာခံကိုဘေကျင်းမြို့တော်မှာကျင်းပနေတာပါ။ဒီပြင်ဆင်ချက်ကြောင့်သမ္မတရှီဟာခေတ်သစ်တရုတ်သမိုင်းမှာအာဏာရှိဆုံးပုဂ္ဂိုလ်တွေထဲတပူအပါအဝင်ဖြစ်သွားပါတယ်။ကွန်မြူနစ်တရုတ်နိုင်ငံ ထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြည်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တင်ဆောင်ဖိန်တို့နောက်ပိုင်းသမ္မတရှီဟာကွန်မြူနတီပါတီရဲ့ခြေကအုပ်ဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်ခေါင်းဆောင်တဦးလည်းဖြစ်ပါတယ်။ ဘိုဟိုနိုင်ငံရဲ့ဦးဆောင်ဖွဲ့အမြဲတမ်းကော်မတီဝင်တက်တေကိုရွေးချယ်မယ်။မနေ့ပြန်ဘုတ်ထူးနေမှာတော့သမ္မတရှိအနေနဲ့ပါတီခေါင်းဆောင်ဖြစ်ဒုတိယငါးနှစ်တက်တန်အတွက်တရားဝင်လက်ခံရယူလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဒါပြင်ပါတီရဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်ကြောင့်သမ္မတရှိအနေနဲ့2024ခုနှစ်ဒုတိယသမ္မတတက်တန်ကုံဆုံသွားပြီမဲ့ဆက်လက်အာဏာရှိနေအောင်မဲ့အ
ခေါင်းနဲ့ချမှတ်ခံရပြီးအခုခါမှာအယူခံဝင်ထားတဲ့ဒီမိုကရေစီရေလှရှားချိုးပန်းသူလူငယ်နှစ်ဦးကိုဟောင်ကောင်တရားရုံးကဒီကနေ့မှအာမခံနဲ့လွှတ်ပေးလိုက်ပါတယ်ဂျော့ရှူဝါဝေါင်းနဲ့နေသန်လောတို့နှစ်ဦးကိုတဦးစီဒေါ်လာ6400အာမခံနဲ့နောက်ဆုံးအယူခံတရားရုံးကလွှတ်ပေးလိုက်တာပါဒါပေမဲ့လည်းသူတို့နှစ်ဦးလုံးရဲ့နိုင်ငံကူးလက်မှတ်တွေကိုတင်ဆက်လိုက်ပြီးတပတ်ကိုတစ်ခါရဲတပ်ဖွဲ့စီမှသွားရောက်သတင်းပို့ရမယ်လို့တရားသူကြီးကအမိန့်ချမှတ်ထားပါတယ်အယူခံဝင်ထားတာနဲ့ပတ်သက်ပြီးနိုဝင်ဘာ9ရက်နေ့မှာတော့ပုံမှန်ကြားနာပွဲကျင်းပဖို့ရှိပါတယ်2014ခုနှစ်စက်တင်ဘာလကအစိုးရဌာနချုပ်ယုံဝင်းတဲမှာလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပဖို့တောင်းဆိုရာကြောင့်ဝေါင်းလော်နဲ့အဲလက်စ်ချောင်းတို့ကိုလွန်ခဲ့တဲ့နှစ်အတွင်းအောက်တရားရုံးတရုံကတင်ညာတဲ့အမိန့်ချမှတ်ခဲ့ပါတယ်ထီးတော်လန်ရေးလို့ခေါ်ခဲ့ကြတဲ့ဆန္ဒပြပွဲအတွင်းဆန္ဒပြသူတွေဟာဟောင်ကောင်ကအဓိကဝေးပြေးလက်မကြီးတွေကိုနှစ်လတာပိတ်ထားခဲ့တာပါဒါပေမဲ့လည်းအစိုးရရှိနေတွေကဆန္ဒမကြောင်းသားကောင်းကောင်းတွေပေါ်ချမှတ်ခဲ့တဲ့အမိန့်ဟာတညာလုံးနဲ့ဆိုပြီးတော့လွန်ခဲ့တဲ့ဩဂုတ်လကျန်းမာပွဲအတွင်းတရားရုံးကိုရှောက်ထားခဲ့ကြတာကြောင့်အသက်21နှစ်အရွယ်ဝေါင်းအပေါ်ထောင်နဲ့6လအသက်24နှစ်အရွယ်လောကိုထောင်နဲ့7လနဲ့အသက်28နှစ်အရွယ်ချောင်းအပေါ်ထောင်နဲ့9လပြည့်တန်ချမှတ်ခဲ့ပါတယ်။ချောင်းကတော့အာမခံအတွက်ရှောက်မလျှောက်ထားခဲ့တာကြောင့်ထောင်နဲ့ဆက်လက်ကြခံနေပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7935လိုင်းဒိုမီတာ25 kHz 7765လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတာအပါအဝင်ဒေသတွင်းကသူတို့ကြုံတွေ့ရတဲ့အထိဒုက္ခတွေဟာဆိုရင်လူမျိုးရုံးတပ်ဖြတ်မှုတွေအထိရောက်နေပြီလို့ယူဆတဲ့အကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်အထက်လွတ်တော်အမတ်ဘင်ဂါဒင်ကပြောဆိုလိုက်ပါတယ်။ပထဝီနိုင်ငံရေးစီးပွားရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာငင်းညာမှုတို့နဲ့ပတ်သက်ပြီးမြန်မာဆိုင်ရာအမေရိကန်မူဝါဒကိုဆန့်စစ်ကြားနာပွဲတရက်အမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှောက်မှာကြားနာပွဲတရက်အခုကျင်းပနေတာပါရိုဟင်ဂျာကိစ္စဟာဆိုရင်စစ်တပ်ကပန်ဘူအားပြနေတဲ့လူမျိုးရုံးတပ်ဖြတ်မှုအဖြစ်သူယူဆတဲ့အကြောင်းနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဘက်ကဒီကိစ္စကိုတာဝန်ယူလှုံ့ဆော်တာမတွေ့ရဘဲစစ်တပ်ကသာချဲလဲနေတယ်လို့လည်းလွှတ်တော်အမတ်ခါဒင်ကပြောဆိုပါတယ်။ဒါကြောင့်လည်းတန်ခတ်ပိတ်ဆို့မှုတွေချမှတ်ရတာလို့လည်းပြောပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံခြားရေးဝန်ကြီး W. Patrick Murphy လူဦးရေဒုက္ခသည်နဲ့ရွှေပြောင်းအခြေချမှုဆိုင်ရာဒုလက်ထောင်နိုင်ငံခြားရေးဝန်ကြီး Mark Stroller နဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးဌာနကဒီမိုကရေစီပြည်ပခန့်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဘယူရိုရဲ့ယာယီဒုလက်ထောင်အုပ်ချုပ်ရေးမှူး V.K. စွန်ပွန်ဆရီတို့ကတော့လူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်နိုင်ခြင်းရှိမရှိဆိုတာကိုစမ်းစစ်နေဆဲဖြစ်ကြောင်းထွက်ဆိုခဲ့ကြပါတယ်ရှင်
နော်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့ဖေဒူမေခွဲ့ညီကိုတော်ဆက်သူကိုအစိမ့်နဲ့လှုပ်ချန်တက်ဖြတ်တဲ့ဆိုရဲဆွဆွဲခြင်းနဲ့တရားရင်ဆိုင်နေရတဲ့အမျိုးသမီးနှစ်ဦးကိုဒီကနေ့မှမလေးရှားနိုင်ငံမြို့တော်ကွာလာလမ်ပါလေးစိတ်ကိုခေါ်ဆောင်သွားပါတယ်။အင်ဒိုနီးရှားနိုင်ငံသူစစ်တီအာရှာနဲ့ဘီယန်နမ်နိုင်ငံသူဒွန်တီဟောင်းတို့ဟာကြီးကအင်ကြီးဝတ်ဆင်ထားပြီးလက်နက်ကင်အဆောက်အအုံများပြပါဝင်တရားသူကြီးတွေရှေ့နေတဲ့အတူအခင်းဖြစ်ပွားရနေရာကိုပြန်လည်တွားရောက်ကြည့်ရှုခဲ့ကြတာပါ။ဖေဖော်ဝါရီ13ရက်နေ့ကကင်ဂျုံနန်ကိုအာယွန်ကျော်ထိခိုက်စေတဲ့ VH အစိမ့်နဲ့ဘယ်လိုလုံးကြံတက်ဖြတ်ခဲ့လဲဆိုတာကိုအသေးစားသိရဖို့အခင်းဖြစ်ပွားရာကိုတွားရောက်ပြီးရှင်းလင်းပြသစေတာပါ။တရားသူကြီးနဲ့အမှုလိုက်ရှင်းနေအားလုံးဟာကင်ရဲ့ဒီလုံးကြံတက်ဖြတ်သူတွေရဲ့လှူရှားပုံအခြေစဉ်ကိုပြန်လည်ကြည့်ရှုခဲ့ကြသလိုအာရှာကိုမစ္စတာချောင်းဆိုသူနဲ့စားတောက်ဆိုင်မှာတွေ့ရပုံနောက်ဒီအစိမ့်ငွေနဲ့လုံးကြံခံပြီးတဲ့နောက်ကင်မှာလေးစိတ်စခန်းကိုတွားရောက်ခဲ့ပုံစာရာလီနဲ့က ကိုပြန်လည်စစ်ဆေးကြည့်ရှုခဲ့ပါတယ်ကင်ကိုတက်ဖြတ်မှုမှာပါဝင်တယ်လို့ယူဆသူ၄ဦးဘသူဘဝတွေဖြစ်တယ်ဆိုတာကိုတော့မလေးရှားစုံစမ်းစစ်ဆေးသူတွေကစစ်စစ်နေသေးပါအဲ့ဒီလောက်ကျန်တက်ဖြတ်သူအမျိုးသမီးတွေရဲ့ရှင်းနေကြတော့သူတို့ဟာရုံမြင့်တန်းကြားအစီအစဉ်တစ်ခုအတွက်ပါဝင်ရိုက်ကူးနေတယ်လို့ထင်ပြီးလှုံ့ဆော်ခဲ့တာဖြစ်ကြောင်းရှောက်လဲထားပါတယ်ခင်ဗျာ
ကွယ်လွန်သူထိုင်းမြန်ဘူမိဖို့အထူးအတက်ရှိဒီသတင်းပါအတွင်းချင်းပါမယ်စာပနအခမ်းအနားကိုလူ2000ခွဲကျော်တက်ရောက်ဖို့ရှိနေပါတယ်။နိုင်ငံကိုနှစ်ပေါင်း80အုပ်ချုပ်ခဲ့တဲ့ထိုင်းပြည်ဟာအသက်88နှစ်အရွယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလကကွယ်လွန်ခဲ့တာဖြစ်ပြီးပြည်သူတွေကနောက်ဆုံးအနေနဲ့ဂါရဝပြုနေတာဖြစ်ပါတယ်။ထိုင်းပြည်ရဲ့စာပနအခမ်းအနားကိုတော့ဘယင်းနေတော်ဝင်မိသားစုတွေအပြင်နိုင်ငံတကာဂုဏ်သေးရှိပုဂ္ဂိုလ်တွေလည်းတက်ရောက်ကြမယ်အထက်သမ္မတဦးထင်ကျော်နဲ့ဇနီးတော်စုစုလွင်တို့လည်းတက်ရောက်မယ်လို့အစိုးရကသတင်းထုတ်ထားပါတယ်ရှင်။
ဒီကနေ့အော်တိုဘားလ24ရက်နေ့ဟာကမ္ဘာပိုလီယိုနေ့ဖြစ်ပါတယ်။ကမ္ဘာတလောမှာပိုလီယိုရောဂါဖြစ်ပွားမှုနှုန်းကျဆင်းသွားပေမဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကလူနေကျဲတဲ့ဝေးလံကောင်တီရဲ့ဒေသတွေမှာတော့ဆက်လက်ဖြစ်ပွားနေလို့မှာလွန်ခဲ့တဲ့နှစ်30လောက်တုန်းကတော့ပိုလီယိုရောဂါကြောင့်နိုင်ငံပေါင်း125နိုင်ငံမှာတရက်မှာကလေးငယ်တစ်ထောင်ဟာမတန်မဆန်းနေဖြစ်ခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်တငီထိုင်းနဲ့ကိုအောင်အောင်တို့ပြောပြပေးကြတာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူအခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မြန်မာစစ်တပ်နဲ့တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူမှာဖြစ်ကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ကြေညာချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ယက်တီချက်ကိုရှင်းလင်းတင်ပြမှာဖြစ်ကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံ့ခတ်တဲ့သိမ်းနဲ့ချီထွက်ပြေးရတဲ့အတွက်နိုင်ငံတကာဖိအားတွေတိုးလာနေတဲ့အခြေအနေတွေကိုတော့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်မှုတွေကျူးလွန်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ကြောင်းနဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့လိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်သတိပေးလိုက်တာပါအထူးသဖြင့်လူခွေရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်အစိုးရကယုံကြည်ထားတဲ့မြန်မာစစ်တပ်ပေါ်ပြစ်မှတ်ထားအရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကတော့မြန်မာအစိုးရအနေနဲ့ကတော့အခြေအနေမှန်ကိုသိနိုင်အောင်ရှင်းလင်းတင်ပြမှာဖြစ်တယ်လို့ပြောပါတယ
်။မနေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူရဲ့သူ့ရဲ့ပြောကြားချက်အရဆိုလို့ရှိရင်အမေရိကန်နိုင်ငံရဲ့ဝါဒတရားလို့ကျွန်တော်တို့သတ်မှတ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်တိုးတက်မှုပြည်သူတရားလုံးပါဝင်မယ်ဆိုပြီးတော့နိုင်ငံတော်ရဲ့အတိုင်းအတာမှာပုဂ္ဂိုလ်ကစက်တင်ဘာလ19ရက်နေ့မှာရန်ကုန်မြန်မာနိုင်ငံမှာခြေစိုက်တဲ့တန်တမန်တွေကိုရှင်းပြတဲ့အခါမှာပြောကြားတာဖြစ်ပါတယ်ပြည်သူတရားလုံးလို့ပြောတဲ့နေရာမှာတမတော်လည်းပါဝင်ဖြစ်ပါတယ်ဒါကြောင့်မို့တမတော်ဟာဆိုလို့ရှိရင်ဒီမိုကရေစီလမ်းကြောင်းမှာဆိုလို့ရှိရင်ပြည်သူနဲ့အတူတူကျွန်တော်တို့နဲ့အတူတူရပ်တည်နေလို့ကျွန်တော်ယူဆပါတယ်နိုင်ငံသားမှာတက်မတော်ဆက်ဆံရေးရာအရင်ကတည်းကနေပြီးတော့ကန့်တမ်းများရှိပြီးသားဖြစ်ပါတယ်။အခုကမှဆိုလို့ရှိရင်တော့သူတို့ကချမှတ်ထားတဲ့သူတို့ဆုံးဖြတ်လိုက်တဲ့ကိစ္စဟာဆိုလို့ရှိရင်ကန့်တမ်းမှုတွေပို့ပြီးတော့များလာမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့ဗာလဲဆိုတော့နိုင်ငံတော်ရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်တို့ရုံးဆိုင်တဲ့နိုင်ငံသားရေးဝန်ကြီးဌာနအပါအဝင်နိုင်ငံအမေရိကန်အစိုးရနောက်ပြီးတော့လွှတ်တော်နဲ့ပြည်သူတွေကိုကျွန်တော်တို့ရဲ့ရည်တည်ချက်ကိုဆက်လက်ပြီးတော့ကျွန်တော်တို့နားလည်ရသဘောပေါက်အောင်ရှင်းလင်းသွားဖို့ကြည့်ပါမယ်
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုလိုက်လံရှင်းလင်းမှုတွေရဲ့နောက်ဆက်တွဲအဖြစ်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူရိုဟင်ဂျာဒုက္ခသည်6သိန်းကျော်အထိရှိနေပြီလို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားတာပါမောင်နော်ခရိုင်ကြီးကန်းပြည်ဌာနချုပ်ကအမှတ်1နေသားဆောင်ရဲကုတ်ကဲမှုအဖွဲ့ရုံးကနေသားဆောင်တက်ဒူရဲမှုကြီးစိုးမြင့်ဦးကတော့နိုင်ငံတကာရဲ့ဆွဆွဲချက်တွေဟာလက်တွေ့အခြေအနေနဲ့ကင်းကွာနေတယ်လို့ဆိုပါတယ
်ကျွန်တော်တို့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့လည်းကာကွယ်ပေးမယ်လိုအပ်တဲ့ထောက်ပံ့မှုတွေလည်းတက်ဆိုင်ရာအစိုးရဒီနယ်အစ်စ်ဒီတော်စုအစ်စ်စိုးရများရော NGO ဖွဲ့စည်းများရယ်ပံ့ပိုးပေးနေတယ်အလုပ်ကိုင်းနဲ့ဒါရည်တည်ဖို့အတွက်ထောက်ပံ့ပေးမှုတွေလုပ်နေတယ်ဘာကြောင့်ကြည့်လဲဆိုတော့သူတို့ပေရဲ့မှာလာခဲ့မင်းတို့မလာဘူးဆိုရင်တော့မင်းတို့ငါတို့လာပြီးတက်မယ်။ဒါကြောင့်မလို့သူတို့မှဒီလိုကျက်ပဲ့ဖွဲ့စည်းရချင်းချောင်းမှုကြောင့်သူတို့အသက်အန္တရာယ်ဆိုးရင်တော့ဘုဘက်ကိုပြောင်းရပါတယ်ဆိုပြီးတော့တော်တော်များများဒီတိုင်းပဲကျွန်တော်တို့ဖြေဆူတာမျိုးကြီးရှိတဲ့အတွက်ကျွန်တော်တို့လုံခြုံရေးဆောင်ရွက်မှုပိုင်းမှာရောသူတို့ရဲ့အသက်အန္တရာယ်ရောသူတို့ချင်းချောက်တာရောသူတို့ဖီအားပေးအကြက်ကြိုင်တာရောဘယ်လိုဆောင်ရွက်မှုမျိုးတစုံတရာမှဆောင်ရွက်ခြင်းမရှိဘူးဆိုတော့ကျွန်တော်အနေနဲ့ပြောလို့ရတယ်ဗျာ။
ရခိုင်ပြည်နယ်ကအခြေအနေတွေကြောင့်မြန်မာစစ်တပ်အပေါ်အမေရိကန်ပါဝင်နိုင်ငံတကာကဖိအားတွေတိုးလာနေခြင်းနဲ့ပြည်နယ်ထဲမှာပဲမြန်မာစစ်တပ်ကတော့လုံခြုံရေးအတွက်ဆောင်ရွက်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်သမ္မတဦးထင်ကျော်အစိုးရတို့နဲ့တိုင်ပင်ညှိနှိုင်းဆောင်ရွက်နေကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ထားတာပါအမေရိကန်ပါဝင်နိုင်ငံတကာကမြန်မာစစ်တ
နော်သူအဲ့ဒီမှာအာယုံသွားဆိုင်လိုက်တယ်ဆိုရင်မြန်မာနိုင်ငံမှာလက်ရှိဟိုဖြစ်နေတဲ့ဒီမိုကရေစီအကွင့်ကူးပြောင်းရေးမှာအဲတွားပြီးတော့မှအနောက်ရှက်တွေပါတယ်အထူးသဖြင့်ဒေါက်တာဆုကြည်လုံနေတဲ့လုပ်ငန်းတွေအနောက်ရှက်တွားပြီးတော့ဖြစ်နေနိုင်တယ်လို့ကျွန်တော်သူချင်းကတော့ယူဆတယ်အခုဒေါက်တာဆုကြည်အစိုးရကင်တွေပုံကဒါဖြစ်ပြီးတော့တန်းကြီးထဲမှာဒါတက်မတော်ကအရေးကြီးတယ်ဒါတက်မတော်ရဲ့အမိသားအောက်မှာပဲပြည်ပြည်လည်းလည်းရှိမှာပဲဒီဒီမိုကရေစီကူးပြောင်းရေးရောရခိုင်ကိစ္စရောဟိုတခြားသောတိုက်ပွဲဖြစ်နေတဲ့မြန်မာကိစ္စကိုတွားလို့ရမယ်ဆိုတာကိုအသူပြည်သူကြီးချကိုသူယူဆထားတယ်ယူဆထားတဲ့အခါကျတော့ဒီဟာကမအဆိုးတွေကလည်းအကောင့်ဖြစ်လာနိုင်တာပဲဘာဖြစ်လို့လဲဆိုတော့နောက်နိုင်ငံတွေကတက်မတော်ကိုဒီလိုလုပ်ကြဆိုရင်အဲဒေါက်ဆာစကီကဒါတက်မတော်ကိုပို့ပြီးတော့မှပြည်ပြည်မမနဲ့ပြောဆိုဖြောက်ပြတဲ့ဒီမှာဟိုအောင်မြင်မှုတွေများရလာနိုင်မလားအဲဒီလိုတော့ပြောလင်းလို့ရပါလား
မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကိုပြည်ထောင်ခန့်အရေးယူရေးအမေရိကန်ဥပဒေပြုအမတ်တွေကြားတိုက်တွန်းမှုတွေထွက်ပေါ်နေရမှာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအထက်နဲ့အောက်လွှတ်တော်အမတ်တွေကအမေရိကန်ဆိုရာထံတိုက်တွန်းချက်တွေအတိအသေးပေးပို့ခဲ့ကြတာပါဒီကနေ့အင်္ဂါနေ့မှာလည်းအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံပေါ်အမေရိကန်ရဲ့မူဝါဒတွေကိုစမ်းစစ်တဲ့ကြားနာပွဲတရက်ကိုကျင်းပနေကြပါတယ်ရှင်
မဆုမတင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေကိုအမြန်ဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအမြန်ဆုံးပြန်လည်နေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုသဘောတူခဲ့ကြပါတယ်။နှစ်နိုင်ငံပြည်ထရေးဝန်ကြီးတွေနှစ်ပြည်တော်မှာတွေ့ဆုံခဲ့ပြီးခုလိုသဘောတူခဲ့တာဖြစ်ပါတယ်။ဒါအပြင်နားလည်မှုစာကြွန်လွှာနှစ်ခုကိုလည်းလက်မှတ်ထိုးခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်မေခါကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆတ်ဒူဇာမန်ခန်နဲ့မြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေတို့နှစ်နိုင်ငံနယ်ဆက်ဒေသကြားမှာရှိတဲ့ကိစ္စရပ်တွေကိုနေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးမှုမှာတော့မြန်မာဘက်ကအချက်၅ချက်အဓိကထားဆွေးနွေးပြီးဘင်္ဂလားဒေ့ရှ်ဘက်ကတော့အချက်၃ချက်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြည်ထရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်မြင့်ကအခုလိုပြောခဲ့တာပါ။အ
မတ်ကတော့နှစ်နိုင်ငံနယ်ဆက်ဒေသတရားဝင်ဆွေးနွေးပွဲနဲ့ကြိုတိုလေးဘောင်းပါတို့ရုံးစားတဲ့အချမ်းမတို့တက်တဲ့ဒီဘောင်းပါတို့ဆိုတာလက်သက်ဆက်ဆိုင်ရုံးရရုံးတွေထူတော်ဖွင့်လို့ဖြစ်ပါတယ်။ဘုရားအောက်မှာလက်သက်ဆက်ကြုံမှုနဲ့ဒီမှာတက်တဲ့ဆက်ပြီးဆက်။အဲ့ဒါကလက်ခံပြီးတဲ့ဒီစီဝါတာနဲ့ဆိုကြတော့လက်သက်နိုင်ရတရားသာပြင်းပြပါ။အဲ့ဒါကလက်ဆက်ကဘက်ကတော့လက်သက်တွေသာပြင်းပြင်းပြင်းပြင်းပြင်းဘယ်လိုမျိုးခက်ခဏနဲ့လက်သက်တွေသာတော့ဘောင်းပါတော်ချင်းနဲ့အားလုံးပြည့်တယ်ပြန်ကြပ်ပြဖို့စက်တယ်ဘုရားဆောင်ချက်တယ်မြို့ပြောတရားမှတူတယ်ရောက်တယ်ဒီလက်သက်တော်ကိုများတက်ချင်တယ်လက်သက်ပြလာတော့တရားမလို့ချောင်းမများလက်သက်ဆက်နိုင်ရောဒီလိုများတော့ပြန်စားတယ်ဘောင်းနဲ့ပုံတွေ့ကြပ
ါနှစ်နိုင်ငံလုံးကြုံရေးပူးပေါင်းဆောင်ရွက်နိုင်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနေဆက်ဒေတာဆက်ဆံရေးရုံးတွေထူထောင်နိုင်ရေးတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့လူဝင်လူထွက်စစ်ဆေးရေးမူရစီဘွားတားဆီးနှိမ်နှင်းရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ဖို့စီစစ်မှုများပြုလုပ်ပြီးလှုပ်ထုံးလုံနည်းနဲ့အညီပြန်လည်လက်ခံနိုင်ရေးစတဲ့အချက်တွေအပါအဝင်အချက်၁၀ချက်သဘောတူညီခဲ့ရလို့ဦးတင်မြင့်ကအခုလိုပြောခဲ့ပါဗျ။အခြ
ားဘက်မှတက်တဲ့ဒီမောင်းပါမှုနဲ့ဆက်ပြီးသဘောတူညီချက်သမားဒီလိုကိုစဉ်းစားဆုံးသတ်ပြီးတော့ဆောင်ရွက်ဖို့ကြိုးစားပါမယ်။အဲ့ဒီကိုလည်းကတော့ရဟတ်ဒေ့ရှ်နိုင်ငံတို့မြန်မာနိုင်ငံသားများကိုရန်ကုန်ကဆက်စပ်ရပ်တန့်နေတယ်ရာဇဝင်များတို့ကြောင့်ဖြစ်တဲ့ဂျပန်နိုင်ငံသားများကသောတာပန်များသောသောပြန်လည်ရာဇသာရေးအတွက်ဗဒတိတာအတွင်းပုံမှန်ရှိတဲ့ပြန်လည်ရောက်ရှိဆောင်ရွက်ဖြစ်ပါတယ်
ဆွေးနွေးပွဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဩဂုတ်လ25ရက်နေ့နောက်ပိုင်းကထွက်ပြေးခဲ့တဲ့မွတ်စလင်တွေပြန်လည်လက်ခံနိုင်ရေးဆိုင်ရာကိစ္စရပ်တွေပါဝင်ခဲ့ပေမဲ့ဒီအချက်ဟာနိုင်ငံတော်အဆင့်ဆက်လက်လှုပ်ဆောင်ရမှာဖြစ်တာမို့ဒီတစ်ခေါက်ဆွေးနွေးမှုကနေအသေးစိတ်အဖြေမထွက်ခဲ့ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့ဆွေးနွေးရမှာသူတို့အနေနဲ့ဒီဘက်မှာနေထိုင်ခဲ့တာမှန်ကန်တယ်ဆိုရင်ပြန်ခေါ်မယ်ဆိုတဲ့အချက်ကိုအဓိကထားဆွေးနွေးခဲ့တာဖြစ်တယ်လို့နေဆက်ဖြတ်ကျော်မှုကင်းဌာနကြီးမှူးရဲမှူးချုပ်အောင်ထင်းမြင့်ကပြောခဲ့ပါတယ
်ဆွေးနွေးတဲ့အဓိကအချက်ကမြန်မာဘက်မှာဒီထိုင်ခဲ့တဲ့ဘုံတွေအောက်ကဖြစ်လို့ဒီလူကဒီအချက်နဲ့တိုက်ခိုက်မှုဖြစ်ခြင်းကြောင့်
Bangladesh Nangan Bagu Tropi Tori, Muslim Nibjale Lekanai Apanga, Yashi Jema, Soya Pagaro, Tangua goes at Dongunit, Botuni, Teneda, Lekan Tome, Lukosu Tawari, Bangladesh Pagaro, Tangua goes at Botuni Jaha, Ledric Galane, Makani Robulus, Soraga Tatara Shinibare, Bangladesh Bide, when the Asset do Zaman can count on a Gozaleriha, Autovana Sangayaniti, Nemanangema, Shinima Tiparishi.
Mikadrin people get up chipare, a goose helipido, CY Sanya the Dinwa Bogo, Tinkia Biwa Machine. Japan CY community ha, Yama Nangema, a jingate bobi, Jinni Mionembo, Pinsin Lanijare, Lo, Yama Nangan, Konde, Samu Atinjo, UMFCC, and Tawun Shigriga, Biobare, Nanganja community, La Yao, Jinni Mionemus Hanya, Simi Ubri Chogo, and all the Soyaga Pugin Gabida now, a gulu low sound up, Yedelu Sovare, a Jonsongo, Gunya Wayanga, Tinkia Bimawashin.
အာဆာဒေတာတွင်စီးပွားရေးအင်အားကောင်းတဲ့နိုင်ငံတစ်ခုဖြစ်လာနိုင်ခြေရှိတဲ့မြန်မာနိုင်ငံမှာဂျပန်စီးပွားရေးကုမ္ပဏီတွေအရင်ကထက်ပိုပြီးယင်းနှိမ့်ညွန့်နှံမှုစိတ်အားချက်တန်နေတာပါဂျပန်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုကော်မတီရဲ့စက်သုံးချိန်မြောက်ပူးတွဲအစည်းအဝေးကို
UNFCCI ဒုက္ခတာဒေါက်တာမောင်မောင်လေးကVOA ကိုပြောပါတယ်သူတို့ဝင်လာတဲ့ကုမ္ပဏီတွေအရင်တက်ဆိုင်တော်တော်ကိုများလာတာကိုသူတို့ပြောတယ်ဆိုတော့ဒီအာရှပစိဖိတ်ဒေသတွင်းမှာနိုင်ငံတွေမှာသူတို့ယင်းနှိမ့်ညွန့်နှံမှုတွေကုမ္ပဏီတွေရှိတယ်တဖြည်းဖြည်းတဖြည်းဖြည်းစွှေ့ဖို့သူတို့လုပ်နေတယ်ဟိုမြန်မာနိုင်ငံဟာလည်းဦးစားပေးနိုင်ငံတစ်နိုင်ငံဖြစ်တယ်ဆိုတော့ဂျပန်ဒီကုမ္ပဏီ
အခု 2019 ခုနှစ်အတွင်းမှာတော့ 300 ကျော်တိရှိလာပါတယ်။လက်ရှိမြန်မာနိုင်ငံမှာလျှက်စစ်နဲ့လမ်းမဆက်သွယ်ရေးလိုအခြေခံအဆောက်အုံလိုအပ်ချက်တွေရှိနေသေးပေမဲ့ဒေသတွင်းမှာအလားအလာကောင်းတဲ့မြန်မာနိုင်ငံကိုဂျပန်ကုမ္ပဏီတွေတစားစားဝင်လာဖို့ပြင်ဆင်နေကြတယ်လို့ဒေါက်တာမောင်မောင်လေးကပြောပါတယ်။မြန်မာစီးပွားရေးဈေးကွက်မှာအားနည်းချက်တွေလိုအပ်ချက်တွေရှိနေသေးပေမဲ့အလားအလာအကောင်းဆုံးဈေးကွက်ဖြစ်တဲ့အတွက်
ဂျပန်နဲ့တရုတ်ကုမ္ပဏီကြီးတွေကအလုံးရင်းနဲ့ဝင်ရောက်ဖို့တာဆူနေကြတယ်လို့ NLD ပါတီကစီးပွားရေးသူတွေတီဦးအေးလွင်ကသုံးသပ်ပါတယ်။ယင်းညုံနံမှုနဲ့ပတ်သက်လို့နိုင်ငံသားတွေရောဤရင်းတူတွေရောအလွယ်တကူယင်းညုံနံနိုင်အောင်လို့ဥပဒေအသစ်တွေပြဋ္ဌာန်းတယ်လို့ကုမ္ပဏီအဲ့ဥပဒေအသစ်တွေလည်းပြဋ္ဌာန်းဖို့စီစဉ်ဆောင်ရွက်နေတာတော့တော်တော်လေးတော့ဆက်ဖြစ်ဖြစ်ပါတယ်။ဒါ ပါသေးတယ်။အဲ့တော့ဘာပြီးအာစကားတိုက်တဲ့နောက်ဆုံးတိုးတက်ရနေရဖြစ်တယ်။နောက်တစ်ခါဂျပန်ကတည်းကောအကြတုတဲ့နိုင်ငံတွေရဲ့အခြေခံဒီကအကြီးရတယ်ကျွန်တော်တို့ဘုံပြိုးစတိုက်ပြည်ရဲ့လူရင်ကြားတဲ့ဘက်ကိုဥတည်နေတဲ့မြန်မာနိုင်ငံကလာလာကောင်းတဲ့အတွက်ဂျပန်တွေကဒီဘက်ကိုရွှေ့ဖို့စိုးဖြတ်တယ်ရွှေ့အောင်စူးစမ်းနေတာတော့သတိထားမိပါတယ
်မြန်မာနိုင်ငံမှာအကြီးစားစက်မှုလုပ်ငန်းတွေမဖြစ်ထွန်းခင်အသေးစားနဲ့အလတ်စားဂျပန်လုပ်ငန်းတွေကိုအရင်ဆုံးအစပြုဖို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြောင်းဒေါက်တာမွန်မွန်လေးကပြောပါတယ်
ဟိုကျွန်တော်တို့ကတော့ဒီ supporting industry တွေပေါ့နော်ဟိုဥပမာသူတို့ကားတို့ဘာတို့မလာခင်ဟို car spare parts တွေဘာတွေထုတ်တဲ့ဟာတွေ carburetor လေးတွေဘာလေးတွေတူလီမိုလီထုတ်တာလေရှိပြီးတော့မှဖြည်းဖြည်းဖြည်းဖြည်းကျေကျေတင့်တဲ့နဲ့ဒီ consumer တို့ဘာတို့ကအကုန်လုံးဖြည်းဖြည်းလာဖို့ဟိုလိုပါတယ်တော့ဒီ joint venture တွေဟိုနဲ့ပေါင်းပြီးတယ်လို့ဖို့လိုပါတယ်သူတို့တော့ခန္ဓာအစုပ်ကတော့စိတ်ဝင်စားမှုရှိတယ်ဒီဥစ္စာကိုဒီဒီနိုင်ငံတော်ကဖြေလျှော့ပေးရတယ်မြန်မာသူတို့စပြီးတော့သူတို့ဝင်တော့မယ်ဆိုတော့အစဉ်ပြေလာလိမ့်မယ်လို့ကျွန်တော်တို့ဟိုပြောမှတ်တာပါလေခင်ဗျာ
နိုင်ငံသားယင်းနှိမ့်ညွတ်မှုဆိုင်ရာဥပဒေသည် FDI ကိုသမရဦးသိန်းစိန်လက်ထက်2012ခုနှစ်မှာလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့ပြီး တင်းကျပ်တဲ့စီးမင်းတချို့ကြောင့်နိုင်ငံခြားကုမ္ပဏီတွေဝင်ရောက်ရင်းနှီးမြှုပ်နှံမှုလက်တွန့်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကနံပါတ်၁ဖြစ်ပြီးစင်ကာပူကဒုတိယ၊ထိုင်းကတတိယနဲ့ဂျပန်ကသတုထလိုက်ပါတယ်။၂၀၁၂ခုနှစ်အတွင်းဂျပန်ရဲ့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုကဒေါ်လာ918တန်းလောက်ရှိပါတယ်ခင်ဗျာ။
ကိုညာဝေအောင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့အီရန်အမေရိကန်ဆိုင်ရာသတင်းလွှာပဲဆက်ပါမယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်ကိုအီရန်ဘက်ကလိုက်နာတယ်ဆိုတာအာမမခံနိုင်ဘူးဆိုပြီးသမ္မတဒေါ်နယ်ထရမ့်ကဒီလစစောပိုင်းကညင်းဆိုခဲ့တာကြောင့်ဒီကိစ္စအရေးယူဆောင်ရွက်ရေးလွှတ်တော်ရဲ့လက်ထက်ကိုရောက်လာပါတယ်။2016ခုနှစ်ဇွန်လလကွန်ဂရက်ကပြဋ္ဌာန်းခဲ့တဲ့လက်ရှိဥပဒေအရအီရန်ဘက်ကလိုက်နာတယ်ဆိုတာအာမခံချက်မရှိရင်စီးပွားရေးရဒဏ်ခပိတ်ဆို့မှုတွေပြန်ပြီးပြဋ္ဌာန်းနိုင်ပါတယ်။အထက်လွှတ်တော်လက်နက်ကန်ရေးရကော်မတီအဖွဲ့ဝင်တောင်ကာရိုလိုင်းနားပြည်နယ် Republican အထက်လွှတ်တော်မှ Lindsey Graham ကတော့အီရန်ရဲ့ပြုမူပုံတွေအရစစ်ဆက်ညှိနှိုင်းတဲ့သဘောတူညီချက်တတိယလိုအပ်နေပြီဆိုပြီးတရင်တော့ Greta Van Suteren ကိုပြောပါတယ်ဒီအကြောင်းမှကွန်ပျူတာကတင်ပြပေးပါလိမ့်မယ်ရှင
်အထက်လွှတ်တော်အမတ် Lindsey Graham ကလက်ရှိအီရန်နဲ့ရယူထားတဲ့သဘောတူညီချက်အပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် I think the status quo is unacceptable and you got to understand that President Trump ran on the idea this was a bad deal for the world.
လက်ရှိအနေအထားအတိုင်းတော်မှာလက်ခံလို့မရဘူးလို့ကျွန်တော်ထင်ပါတယ်။ဒီသဘောတူညီချက်ကကမ္ဘာအတွက်ဆိုးရွားတဲ့သဘောတူညီချက်ဆိုတဲ့အခြေခံပေါ်မှာသမ္မတဒေါ်နယ်ထရမ့်ကစဉ်းစားဆုံးဖြတ်တာပါ။ဘာကြောင့်လဲဆိုတာကျွန်တော်ရှင်းပြပါမယ်။သဘောတူညီချက်အရအီရန်ဘက်ကဘလို့ပဲပြုမူပါစေ15နှစ်ကျော်သွားတဲ့အခါမှာယူရီနီယံတန့်စင်တာတွေကိုပြန်လုပ်ခွင့်ရှိပါတယ်။ RRT ဘက်ကလည်းအီရန်ဟာဘလို့ပဲဖြစ်ဖြစ်နျူကလ িয়ার လက်နက်ပိုင်ဆိုင်လာမှာညီကြီးလက်ခတ်မလွဲပဲလို့မြင်ပြီးတော့သူတို့လည်းပိုင်အောင်လုပ်လာမယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်မှုတွေပေါ်လာမှာဖြစ်ပါတယ်။
အီရန်နဲ့အမေရိကန်ကြားသဘောတူညီချက်မှာဘယ်လိုအချက်လက်အစ်စ်တွေထည့်သွင်းမလဲဆိုတာကွန်ဂရက်စ်လွှတ်တော်ကလေ့လာဆန်းစစ်ပါလိမ့်မယ်။ကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်ပြီးတိုက်ချင်းပြင်မစ်ဆိုင်းတုံးကြီးစမ်းသပ်မှုကန့်သတ်ချက်တွေကိုချိုးဖောက်မယ်ဆိုရင်အရေးယူပိတ်ဆို့မယ်လို့အီရန်ကသတိပေးထားပါတယ်။နျူကလ িয়ার ထပ်ပေါင်းဖို့ရှိရဆိုတဲ့နေရာတွေမှာနိုင်ငံကစစ်ဆေးသူတွေလာခွင့်မပြုဘူးဆိုရင်ပိတ်ဆို့တန်ခတ်မယ်လို့လည်းပြောထားတာပါ။အခုချိန်ကနေနောက်15နှစ်အီရန်အနေနဲ့အကြမ်းဖက်မှုတွေကိုဆက်ပြီးတော့ကမကထထောက်ပံ့ပေးနေသလားဆိုတာဆက်ပြီးစစ်ဆေးသွားမယ်လို့လည်းသတိပေးထားပါတယ်။ဒါပေမဲ့အရင်အစိုးရနဲ့သဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်နေတယ်လို့သမ္မတထရမ့်ကိုယ်တိုင်ကပြောဆိုတာမျိုးမရှိသလိုဒီလိုချိုးဖောက်မှုမရှိသေးတဲ့အချိန်မှာသဘောတူညီချက်ကိုပယ်ဖျက်ပစ်လိုက်မှာကိုသမ္မတဟောင်းအိုဘားမားကရောဥရောပနိုင်ငံတွေကပါမလိုလားတဲ့အကြောင်းပြောဆိုနေကြတာပါ။ဒီသဘောတူညီချက်ကကိုယ်ပါတာရယူထားတဲ့ကိစ္စဖြစ်တာကြောင့်ကင်တွေရမှာဘလို့အတားအဆီးတွေရှိနေတယ်လဲလို့ဆိုတဲ့အမေကိုအထက်လွှတ်တော်အမတ် Lindsey Graham ကအခုလိုရှင်းပါတယ
် This is an executive agreement not a treaty I said let's try to make this a treaty they said not because a treaty is binding on the next administration This was a deal done with President Obama and John Kerry
ဒါကဆူရရဲ့အုပ်ချုပ်ရေးလုပ်ပိုင်ခွင့်နဲ့ပဲရယူခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်တရားဝင်သဘောတူစာချုပ်မဟုတ်ပါဘူးဒါကတရားဝင်သဘောတူညီချက်ဖြစ်အောင်လို့လုပ်ရမယ်လို့ကျွန်တော်ကပြောရင်သူတို့ကမဟုတ်ဘူးတရားဝင်သဘောတူစာချုပ်ဆိုလို့ရှိရင်နောက်တက်လာတဲ့အစိုးရကလည်းလိုက်နာရမယ်ကိစ္စလို့ဆိုပါတယ်ဒီသဘောတူညီချက်ကသမ္မတဟောင်းအိုဘားမားဂျွန်ကယ်ရီနဲ့နိုင်ငံတကာအတိုင်းအဝန်းကအီရန်နဲ့ရယူခဲ့တာပါစိတ်ပျက်စရာကောင်းတဲ့သဘောတူညီချက်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တွေ့ဘူးသမျှတွေတက်ကအဆိုးဝါးဆုံးသဘောတူညီချက်ဖြစ်ပြီးတော့ဒါကိုသမ္မတထရမ့်ကပယ်ဖျက်ပြောင်းလဲခွင့်ရှိပါတယ်ဒါကိုသူဆုပ်ဖြဲပြီးတော့လုံးဝပစ်ပယ်လိုက်တာမျိုးမဟုတ်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်သမားပြောတာကကျွန်တော်တို့ရတာနဲ့အီရန်ဘက်ကအကျိုးမြတ်နဲ့ကာမိတယ်ဆိုတာမျိုးအာမမခံနိုင်ဘူးလို့ပဲပြောတာပါ။အ
ီရန်နဲ့ပတ်သက်တဲ့ဥပဒေချမ်းအစ်စ်ကိုအထက်လွှတ်တော်မှာထောက်ခံမဲ60ရအောင်လှုပ်ဆောင်သွားမယ်လို့အထက်လွှတ်တော်မှဂရီဟမ်ကပြောပါတယ်။ဒါပေမဲ့တကယ်လို့ဖြစ်မလာခဲ့ရင်တော့လက်ရှိတည်ဆဲဥပဒေအရရိုးရိုးမဲအများစုနဲ့ပဲအရေးယူတန်ခတ်မှုကိုပြန်လည်ပြဋ္ဌာန်းရေးအတွက်ဆောင်ရွက်သွားမယ်လို့လည်းသူကပြောဆိုသွားပါတယ်ရှင်။
မကင်ပြူထွေးတင်ပြခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအင်ကာနိညရေဒီယိုအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါခင်ဗျာ
လာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကို9နိုင်ကနေ10နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်။ ဤရန်နဲ့ nuclear သဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုဘက်ကပဲချက်လိုက်မယ်ဆိုရင်ဘယ်လိုအကျိုးအမြတ်တွေရနိုင်မလဲမထင်မှတ်တဲ့ဆုံးရှုံးနိုင်ခြေဘာတွေရှိသလဲအခွင့်အလမ်းတွေအန္တရာယ်ဘာတွေရင်ဆိုင်ရနိုင်မလဲဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းကြားမှာအကြီးအကျယ်အခြေတင်ဆွေးနွေးနေပါတယ်ဤရန်ဘက်ကသဘောတူညီချက်အတိုင်းလိုက်နာမှုရှိတယ်လို့အာမခံဖို့တမရဒေါ်နယ်ထရန့်ကညှင်းပယ်ထားတာကြောင့်လဲအမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့ဘာဆက်လုပ်မယ်ဆိုတာကိုစွန့်မဲ့ရတော့မှာဖြစ်ပါတယ်သမ္မတလောင်းအဖြစ်ရွေးကောက်ပွဲဝင်ခဲ့တဲ့အချိန်ကရောသမ္မတဖြစ်လာတဲ့အချိန်မှာရောအီရန်နဲ့သဘောတူညီချက်ကိုသမ္မတထရန့်ကအခုလိုအမြဲတစေရှုတ်ချဝေဖန်ပြောဆိုခဲ့တာ
The Iran deal was one of the worst and most one-sided transactions.
ဆိုဝါသုံးတဲ့ကတစ်ခုပါ။အမေရိကန်ပြည်ထောင်စုရယူခဲ့တဲ့ဆုံးဖြတ်ချက်တွေထဲမှာတစ်ဖက်သက်အကြဆုံးနစ်နာတဲ့သဘောတူညီချက်လည်းဖြစ်ပါတယ်
။သဘောတူညီချက်အရအီရန်ဘက်ကနျူကလ িয়ার ထုတ်လုပ်ဖို့ကြိုးပမ်းမှုအားလုံးလောက်ကိုရပ်ဆိုင်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအကြမ်းဖက်မှုတွေကိုအီရန်ဘက်ကပံ့ပိုးနေတာမင်းဆိုင်တုံးကြီးစီစဉ်လိုအမျိုးတခြားပြဿနာတွေလည်းအများကြီးကျန်နေပါသေးတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနစ်ကီဟေလီကအခုလိုပြောပါတယ
်။ The United States has now embarked on a course that attempts to address
Iran ရဲ့ဖြစ်လို့ဖြစ်စီလို့ရအလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့အရေးယူဖြေရှင်းနိုင်အောင်စ조사ရမယ့်အခြေအနေလမ်းကြောင်းပေါ်ကိုရောက်နေပါပြီ။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းအလားတူလှုပ်ဆောင်ဖို့တိတ်ကိုအရေးကြီးပါတယ်။
အီရန်ရဲ့သမ္မတထွန်းရဲ့လွှတ်ဆောင်ချက်တွေကိုထောက်ခံသူတွေလည်းလွတ်တော်ထဲမှာရှိနေပါတယ်။ Republican ထဲလွတ်တော်အမတ် Lindsey Graham ကဆိုရင်သဘောတူညီချက်ဟာတွေ့ဘူးသမျှထဲမှာစိုးဝါးဆုံးဒီတွေကတခုဖြစ်တဲ့အတွက်သမ္မတထွန်းဘက်ကပယ်ဖျက်ခွင့်ရှိတယ်ဆိုပြီးပြောဆိုနေပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့နီးစပ်ဆုံးမှာမိတ်ဒီကတော့သတိဝရိယနဲ့ဆောင်ရွက်တဲ့ဆိုပြီးတိုက်တွန်းနေပါတယ်။ကျင်းသစ်ကာကွယ်ရေးဝန်ကြီး Florence Parly ကအခုလိုပြောပါ
တယ်။ We need the GCPOA.
အီရန်ရဲ့နိုင်ငံတကာနဲ့ရယူထားတဲ့ပူးရဲသဘောတူညီချက်ကျမတို့လိုအပ်ပါတယ်။ဒါကိုဆက်ဖြတ်လိုက်မယ်ဆိုရင်အီရန်ဘက်ကသဘောထားတင်းမာတဲ့ခေါင်းဆောင်တွေကိုအခွင့်အရေးပေးတယ်လို့ဖြစ်သွားပါမယ်။အနာဂတ်မှာစစ်ဖြစ်ဖို့နောက်ထပ်တလန်းနီးလာအောင်လှုပ်တယ်လို့ဖြစ်သွားပါလိမ့်မယ်
။ဒီပြောဆိုချက်ကိုဒီမိုကရက်ဘက်ကထင်ရှားတဲ့ဆက်လွတ်တော်အမတ်တင်ကိန်းတို့လိုအမတ်တွေကထောက်ခံနေပါတယ်
။ If you weaken diplomacy you raise the risk of unnecessary
တန်တမာကြီးမှာအားနည်းသွားပြီဆိုရင်မလိုအပ်ဘဲစစ်ဖြစ်ဖို့အန္တရာယ်ကိုလက်ရက်ခေါ်သလိုဖြစ်နိုင်ပါတယ်။အခုသမရလုံနေတာမျိုးပါသဘောတူညီချက်ကနေကျွန်တော်တို့နောက်တလန်းဆုတ်မယ်ဆိုရင်အီရန်ဘက်ကလည်းနောက်တလန်းပြန်ဆုတ်သွားပါလိမ့်မယ်။သူတို့ဘက်ကနျူကလ িয়ার ထုတ်မယ်ဒလတ်တွေပို့ပြီးတိုးလာတာမျိုးဒါမှမဟုတ်ယူရေနီယံတန့်စင်ရေလုပ်ငန်းတွေပြန်လုပ်တာမျိုးဖြစ်လာပါလိမ့်မယ်
။အီရန်ဘက်ကတော့အခုအချိန်ထိသဘောတူညီချက်အတိုင်းသူတို့ဘက်ကလိုက်နာနေတယ်လို့ပြောပါတယ်။ဒါပေမဲ့ Republican ထဲလွှတ်တော်အမတ် Lindsey Graham ကတော့သဘောတူညီချက်က15နှစ်ပဲရယူထားတာဖြစ်တဲ့အတွက်အခုဘလို့ပဲနေနေအီရန်ဘက်ကယူရေနီယံတန့်စင်နာတွေကိုအချိန်ပြီးပြန်လုပ်လာနိုင်တယ်လို့ထောက်ပြပြောဆိုနေပါတယ်။ဒါပေမဲ့လည်းသဘောတူညီချက်အတိုင်းဆက်ရှိနေတယ်လို့ကာကွယ်ပြောဆိုသူတွေကတော့အီရန်ဘက်ကလိုက်နာဖို့ပြောကွက်မယ်ဆိုရင်အရေးယူနိုင်တဲ့နည်းလမ်းတွေရှိပြီလားဆိုပြီးထောက်ပြနေကြတာပါ။ဒီမိုကရက်ထက်လွတ်တော်အမတ်တင်ကိန်းကအခုလိုပြောပါတယ်။
Given the power to the president to impose more sanctions on
အီရန်ဘက်ကတခြားနိုင်ငံတစ်ခုခုပေါ်ရန်လိုတဲ့လုပ်ရက်တွေရှိလာရင်လူခွင့်ရေးချိုးဖောက်တာမျိုးလုပ်ပြီးမစ်ဆိုင်းတုံးကြီးကိစ္စတွေမှာလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုစန့်ကျင်တာမျိုးတွေရှိလာရင်ပိုပြီးဒဏ်ခတ်အရေးယူနိုင်တဲ့အာဏာကိုတမရကိုကျွန်တော်တို့အနှင်းထားပါတယ်
။တမရဟောဘဲရ်အိုဘားမားလက်ထက်ကရယူခဲ့တဲ့အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ဟာအစိုးရဟောင်းရဲ့သဘောဆန္ဒအရရယူခဲ့တဲ့သဘောတူညီချက်သာဖြစ်ပြီးတရားဝင်သဘောတူစာချုပ်အဖြစ်မသတ်မှတ်တာကြောင့်နောင်တက်လာတဲ့အစိုးရကမလိုက်နာဘဲပယ်ဖျက်မယ်ဆိုရင်လည်းပယ်ဖျက်ခွင့်ရှိတယ်ဆိုပြီးအမေရိကန်ပြည်ထောင်စုကသတ်မှတ်ထားတာပါ။ Republican တွေတော်တော်များများကတော့သဘောတူစာချုပ်ကိုပယ်ဖျက်တာကတမရထွန်းရဲ့လုပ်ပိုင်ခွင့်အာဏာကိုမှန်မှန်ကန်ကန်သုံးချလိုက်တာလို့ရှုမြင်ပါတယ်။ဒါပေမဲ့လည်းဒီလိုပဲဖြစ်တာဟာစိတ်ကိုယ်အန္တရာယ်ကြီးမားတဲ့မာယုံမှုတစ်ခုဖြစ်တဲ့ဆိုပြီးဒီမိုကရက်တစ်ဘက်ကကန့်ကွက်နေတာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့သောတာရှင်တွေစောင့်မျှော်နေတဲ့ဒရိုက်ဒီလိုင်းစင်နဂန်အစီအစဉ်စတင်ပါတော့မယ်စီစဉ်တင်ဆက်သူကိုတာညိုဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လည်လက်ခံစီစစ်ခေါ်ယူမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပါရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြတဲ့ဒီဒေသခံမွတ်စလင်တွေကိုပြန်လည်နေရာချထားရင်းနဲ့အထူးဖြစ်ဒီတစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမယ့်အစီအစဉ်အတွက်သက်ဆိုင်ရာအာဏာပိုင်တွေအခုညှိနှိုင်းဆောင်နေကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကရောက်သွားတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးကိစ္စမှာဘယ်လိုမျိုးအကျပ်တဲတွေနောက်စိုးရိမ်ချက်တွေဘလို့ရှိလဲဆိုတော့ကျွန်တော်ကဒီဆွေးနွေးပွဲမှာတုံ့တက်ဆွေးနွေးဖို့ဖြစ်ပါတယ်ခင်ဗျာအဓိကပါဝင်ဆွေးနွေးပြီးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရခိုင်မျိုးသားပါတီကပါလက်ရှိအဖြစ်တဲ့ဒီပြည်သူ့တော်ကုစလေလည်းဖြစ်ပါတယ်ဦးဦးလှစောပါနောက်ဒုတိယတူကတော့ဒီသတင်းမီဒီယာသမားပါဦးစီသူအောင်မြင့်ဖြစ်ပါတယ်2ဦးစလုံးလေလိုင်းပုံကိုရောက်နေဖြစ်ပါတယ်ကျွန်တော်ရေစုံဦးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးလှစောကြားပါလားခင်ဗျာ
ဟုတ်က
ဲ့ပါ Okay ဦးလှစောကျွန်တော်တို့ဒီသတင်းနေနဲ့အတူပဲပြီးခဲ့တဲ့ဒီ2ရက်3ရက်ကပဲရခိုင်ပြည်နယ်မှာဒီဒုက္ခသည်တွေနဲ့ပတ်သက်လို့လက်ခံခေါ်ယူရေးအစီအစဉ်ကိုကန့်ကွက်ဆန္ဒပြမှုတွေလည်းကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့သိချင်တာကအရင်ဆုံးဦးလှစောကလည်းရခိုင်မျိုးသားပါတီကဆိုတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဦးလှစောအနေနဲ့ဘာတွေများစိုးရင်စိတ်တွေရှိပါလဲခင်ဗျာ
ဒီနေ့နေပြည်တော်မှာကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနတွေကဒီဒုက္ခသည်တွေလက်ခံရင်းနဲ့ပတ်သက်ပြီး MOU ထိုးတယ်လို့တော့ကျွန်တော်ကြားတယ်အသေးစိတ်ချက်လက်တော့မသိဘူးအဲ့တော့ကျွန်တော်တို့ရခိုင်နယ်ဘက်ကတော့စိုးရိမ်မှုရှိတယ်စိုးရိမ်မှုရှိတယ်ဆိုတာကပြွင့်ပွင့်လင်းပြောရင်ဘူးဒီလောက်မောင်းတော့နေမိဟာမိလောင်မြင်ဖြစ်သွားပြီနော်တကယ်မိလောင်မြင်ဖြစ်သွားပြီအဲ့တော့အဲ့ဒီနေရာမှာရခိုင်နယ်ဘလို့ဆက်လက်ရှင်းတမ်းမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်တယ်အဲ့ဒုက္ခတွေလေးမြင်ကြည့်တဲ့အခါကျတော့ဒုက္ခတွေဒီတဲ့ထက်မှတကယ်အစ္စလမ်ဖိုဘီးယားဆိုတဲ့ပြဿနာကြီးရှိနေတယ်။တော့ကျွန်တော်မနာဆိုရင်ကြောက်လန့်ပွေကိစ္စတစ်ခုပေါ့လေရှိနေတယ်။အဲ့တော့အစိုးရအနေနဲ့ဘာပေါ်လစီတွေနဲ့ဘာတွေလုပ်နေသလဲဆိုတာကိုလည်းကျွန်တော်တို့ပွင့်ပွင့်လင်းလင်းမသိဘူး။နောက်တစ်ချက်ကမကြာခင်လေးတွေမှာပဲကျွန်တော်တို့အမေရိကန်အထက်လွှတ်တော်ကနေပြီးတော့ဒီဘူးဒီယာမောင်တော်ကဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြမတက်မတော်အပေါ်မှာပဲဥတည်ပြီးတော့တိုက်ခိုက်မှုပေါ့ဗျလေကျွန်တော်စော်ကတိုက်ခိုက်မှုတွေကိုကျွန်တော်ကြားလိုက်ရတယ်။အဲ့တော့အမေရိကန်နဲ့နိုင်ငံခြားရေးအမေရိကန် BOE ပေါ့ဗျာ BOE ဆိုရဲအမေရိကန်ပဲ။အဲ့တော့အမေရိကန်နိုင်ငံခြားရေး policy ကအဲ့ဒီတက်မတော်ကိုတိုက်ခိုက်တယ်။အဲ့တော့ဒီလောလောဆယ်ပေါ့ဗျာလူနိုင်ငံရေးအာဏာရနဲ့ NLD ဆိုအောင်ဆိုတော့ဘာမှအပြစ်မရှိတဲ့ပုံစံမျိုးလုပ်ပြီးတော့ဆွဲခွဲတဲ့ပုံစံမျိုးလုပ်နေ။နောက် NLD ဆိုတာကလည်းဒီဒုက္ခတွေလက်ခံတဲ့ဟာမှာလက်ခံတဲ့ကိစ္စမှာဒီခိုင်ပြည်သူ့ဆန္ဒကဘလို့ရှိတယ်ဆိုတော့လည်းဘာမှစုံစမ်းမှုမရှိဘူး။ဘာတွေလုပ်လဲဆိုတော့ကျွန်တော်မသိတဲ့ခါကျတော့ပြောတာတော်တော်ခက်ပါတယ်။အချိန်လေးကတော့အမတန်ဆိုးရရတဲ့အချိန်ရှိတယ်ဆိုတာပဲကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့က view ရတော့ဒီတိကျလွတ်လပ်တဲ့ agency တခုဖြစ်ပါတယ်။ American ဆိုးရရဲ့အာဘော်ကိုတည်းရဲ့ကျွန်တော်ကုစားတော့မပြုပါဘူး။တခုပဲကျွန်တော်တခုထပ်မိချင်တာကအခုဒေါ်ဆန်းစုကြည်ကတော့ဟိုတလောကပြောတဲ့အခါမှာပြန်လည်လက်ခံမဲ့စီစဉ်မှာ93 93သဘောတူညီချက်နဲ့အခြေခံပြီးတော့လက်ခံမယ်လို့ပြောပါတယ်။ဒီအပေါ်မှာဆိုရင်ရောဦးလှစောတို့ဘယ်လိုမြင်ပါလဲခင်ဗျာ
။ကျွန်တော်တို့ဒီဟာက93 93လက်ခံမယ်ဆိုတဲ့ကိစ္စကိုတချို့ကလည်းရခိုင်နယ်အတွက်ဘာမှစိုးရိမ်စရာမရှိဘူးလို့ပြောတယ်တချို့ကလည်းဒီဟာနဲ့ပတ်သက်ပြီးတော့အမတန်ကြောက်ဖို့ကောင်းတယ်ရခိုင်ပြည်ကိုဒီတိုင်းဝင်လာမှာပဲအရင်တော့လို့ဥနေဝင်ခက်ကလို့ဝင်လာမှာပဲပြောတယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပြည်ချားရေးဝန်ကြီးဌာနကတော်၎င်းလူကယ်ပြန်ကတော်၎င်းဘယ်ဌာနကတော်၎င်းဒီ93 MOU နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြတ်ပြတ်သားသားလူထုကိုချက်ပြတာကျွန်တော်တို့ဘယ်နေရာမှမမတည်ဘူးခင်ဗျာအဲ့တော့လူထုဟာဇဝဲဇဝါဖြစ်ပြီးတော့အဲ့တော့ very complex ပေါ့ဗျာ complex situation ဆိုရင်ဒီတစ်ဝက်ကြောက်စိတ်တစ်ဝက်เนาะနိုင်ငံတကာဖိအားလည်းအမတန်ပြင်းထန်နေတဲ့အချိန်မျိုးမှာဒီဟာကတော့ကျွန်တော်ထင်ပါတယ်ဒါကျွန်တော်အစိုးရရဲ့အာဏာချက်ပဲ
ဟုတ်ကဲ့ကျွန်တော်ခုနကဦးလှစောပြောသွားတဲ့အချိန်မှာရခိုင်မျိုးသားတွေရဲ့စိုးရိမ်ချက်ပေါ့เนาะတစ်ဖက်မှာဒီပြိပခမှာထွက်ပြေးတင်းရှောင်နေကြတဲ့ခြားမွတ်စလင်တွေဒေသခံတွေလည်းရှိပါတယ်သူတို့အနေထားနဲ့ထက်တွေ့ရင်ရောသူတို့အနေနဲ့တကယ်တမ်းဒီအစီအစဉ်ပေါ်ကိုပြန်လာနိုင်မှာမလားရှိနေပြီသားရခိုင်ပြည်သားဒီနေ့ကိုတခါလေးဟိုပြန်ပြီးအဆင်ပြေနိုင်မှာမလားအဲ့ပေါ်တော့ဘယ်လိုမြင်ပါလဲ
မို့ကျွန်တော်တို့ ပြန်လာနိုင်ဖို့မနိုင်ဖို့ဆိုတာကကျွန်တော်တို့ကဆုံးဖြတ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဘာလို့ဆိုတော့သူတို့တော်တဲ့ကိစ္စမှာကျွန်တော်တီးတလောက်တော့သူတို့ကြောက်လန့်စိတ်နဲ့စိုးရိမ်စိတ်နဲ့ပြေးတဲ့လူသားဆန္ဒပြေးတာလည်းရှိတယ်။နောက်တစ်ခုကတကယ် motive တစ်ခုနဲ့ဟေးလာရဲလာကြဟေးလာကြဟေးဆို well plan နဲ့ well strategy နဲ့လုပ်တဲ့ဟာလည်းရှိတယ်။အဲ့တော့ဒီလူရေ6သိန်းလောက်အဲ့ဒီပဲပြေးတဲ့ကိစ္စဟာကျွန်တော်က6သိန်းကိုတော့ကျွန်တော်မယုံဘူးနော်အဲ့တော့ဒီဟာကပြန်လာမယ်မလာပဲကိစ္စဆိုတာကရခိုင်တွေနဲ့ကိစ္စလည်းမဟုတ်ဘူးအစိုးရကိစ္စလည်းမဟုတ်ဘူးထင်ပါတယ်အဲ့တော့အဲ့ဒီလူရွေး6သိန်းကိုထိမ့်သိမ်းထားတဲ့အဲ့ဒီလူရွေး6သိန်းကိုတစုံတရာဩဇာရှိတဲ့အဖွဲ့အစည်းတွေကပဲသိပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဦးလာဆိုလေးလိုက်ပေါ်ခဏနေပေးပါအောင်ခင်ဗျာကျွန်တော်ထပ်ပြီးတော့မိစရာရှိပါကျွန်တော်နောက်ဒူးဦးစီသူအောင်မြစ်ကိုဖိတ်ခေါ်ကြပါမယ်ဦးစီသူအောင်မြစ်ခုနကဦးလာဆိုပြောသွားတာကြီးကြားမိမှာပါသူတို့ရခိုင်အမျိုးသားတွေရခိုင်ပါတီတွေဘက်မှာဒီချင်းနေနဲ့ပတ်သက်လို့စိုးရင်စိတ်တွေရှိနေတာလည်းကျွန်တော်သတိထားမိပါတယ်တွေ့မိပါတယ်ခင်ဗျာအဲ့တော့အခုလုပ်နေတဲ့အစိုးရအစည်းအဝေးတွေဒုက္ခသည်တွေပြန်လည်နေရာချထားရေးနဲ့ရခိုင်နေရဲ့စိုးရင်ချက်နဲ့ပတ်သက်လို့ဘယ်လောက်ထိသဟဇာတာရှိအစိုးရကညှိနှိုင်းပေးနိုင်မယ့်အနေအထားရှိလဲခင်ဗျာ
အဓိကကတော့အခုအစိုးရလုပ်နေတယ်ဆိုတာအဲကျွန်တော်နားလည်တာသူကအစိုးရကသူတစ်ခုသူတူးတဲ့လုပ်နေတာတော့မဟုတ်ဘူးတစ်ဖက်ကတတ်မလို့ပါတော့ဥပမာဒီနေ့ဆိုရင်အဲဆာကျုံချုပ်တဲ့ကိစ္စပေါ့ဆာကျုံချုပ်တဲ့ကိစ္စမှာဆိုရင်ပြည်ထောင်ဝင်ဌာနနဲ့ဟိုတစ်ဖက်ကဗင်္ဂလားဒေ့ပြည်ထောင်ဝင်ဌာနနဲ့ဆာကျုံချုပ်ကြတာပဲဆာကျုံချုပ်ကြတယ်ပဲဆိုတဲ့ခါကျတော့အဲဟုတ်နိုင်ပါတယ်ဒါကကျွန်တော်တို့ဒီရခိုင်တိုင်းသားတွေကရခိုင်မျိုးသားပါတီကအသေးစိတ်ချက်တွေမသိရဘူးဆိုတာလည်းဒါဟုတ်နိုင်ပါတယ်ဒါပေမဲ့အကြမ်းင်းအဖြစ်ဆိုရင်အဲ့ဒီ1900အဲ့ဒီ63ခုနဲ့သဘောတူညီချက်ထဲမှာကျွန်တော်တို့နားလည်တော့ဆိုရင်ဒါကထုတ်ပြန်ထားတာလည်းရှိပါတယ်အကြမ်းင်းအဲ့မှာပါလိပါလဲဆိုတော့ပြန်လာတဲ့လူထဲမှာအဲကျွန်တော်တို့မြန်မာနိုင်ငံထဲမှာနေထိုင်သွားဘူးကြောင့်ဒီအထောက်ထားပေါ့နော်အထောက်ထားဆိုတာကအမျိုးစုဖြစ်နေတာပေါ့အဒါပါမယ်နောက်တစ်ခုကသူ့ရဲ့တကယ်စိတ်ခံကိုကပြန်လာခြင်းစိတ်ရှိတဲ့လူဖြစ်ရမယ်ဒီမှာတော့အကျန်းဖက်သမားတွေမြန်မာအစိုးရကဒါတော်လှန်တိုက်ခိုက်ပုံကန်တာဒါမျိုးပေါ့နော်အဲဒီလိုမျိုးဟိုဥစ္စာအကျန်းဖက်တဲ့လူတွေမဖြစ်စေရဘူးဆိုတဲ့ဥစ္စာပါပြီးသားပဲဒီတော့ကနောက်တစ်ချက်ကအခုပြန်လက်ခံမယ်ဆိုတဲ့ခါကျတော့လက်ရှိအဲ့ဒီဒေသမှာဟိုတာဝန်ရှိတဲ့လူပေါ့နော်ဥမာမောင်နှောခဲအုပ်ချုပ်ရေးမှူးလို့ပါလို့သူတို့ပြောတာတွေလည်းကျွန်တော်ပြေချာနားထောင်ပါတယ်နားထောင်တဲ့ခါကျတော့သူတို့ပြောတာကဌာနသုံးခုလောက်မှာကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာနေသွားဘူးတဲ့အခုနောက်ဟိုဘင်္ဂလီတွေပေါ့နော်ဟိုဘက်ကိုထွက်ပြေးသွားတဲ့လူမွတ်စင်တွေရဲ့အဲဓာတ်ပုံတွေတကွအိမ်တော်စုစည်းရင်းတွေပါလေအကုန်လုံးရှိတယ်သုံးဌာနလောက်မှာအဲ့ဒီမူတွေရှိတယ်ရှိတဲ့ခါကျတော့ဒီမူတွေကိုအခြေခံပြီးတော့မှဟိုစနစ်တကျလက်ခံသွားမယ်လို့ပြောတဲ့ခါကျတော့အခုဖြစ်မဲ့ဆိုတဲ့ကိစ္စကဟိုအရင်ကချိထားပြီးသားလူတွေဒီ2016နောက်ပိုင်းမှာပြီးသွားတဲ့လူတွေဒါတွေကိုပဲအရင်လက်ခံပြီးလို့ကျွန်တော်နားလည်တယ်အဲ့ဒီခါကျတော့ဟိုအသေးထူးပေါ့နော်ဒီလောလောဆယ်ဟိုရှိခဲ့ဘူးတဲ့အနေအထားတစ်ခုပုံဆုံးတော့မှဖြစ်လာတဲ့ဟာတွေဖြစ်လာမှာမဟုတ်ဘူးလို့တော့ကျွန်တော်နားလည်ပါ
တယ်သူ
ကြီးကသိမရှိပါဘူး
ကျွန်တော်နှစ်ခုမေးချင်တယ်ပထမတစ်ခုကတော့ဒီဒုက္ခသည်တွေပြန်ခေါ်ရေးအစီအစဉ်ပေါ့အခုလက်ရှိမှာဆွေးရကတော့92 93အခြေခံပုံမှာမူတည်ပြန်ခေါ်ဝင်ပြောတယ်ဒါပေမဲ့တစ်ဖက်မှာဒီဒုက္ခသည်တွေကခုနကဦးလှဆောပြောသွားတဲ့အချင်းတွေပါလဲပါတယ်ချုပ်တစိတ်တစ်ပိုင်းကဒီစိုးရင်ကြောက်လန့်ပြီးတော့ထွက်ပြေးသွားတဲ့လူလည်းပါတယ်အဲ့တော့သူတို့ရဲ့အနာဂတ်ကိုကြည့်မယ်ဆိုရင်နိုင်ငံသားဖြစ်ပိုင်ခွင့်နောက်တစ်ခုကစိုးရင်ကြောင်ရောက်မှုမရှိဘဲနဲ့လုံခြုံလုံးနေနိုင်ခွင့်ဒီလိုအာမခံချက်တွေခိုင်မာမာမပေးနိုင်ဘဲနဲ့ပြန်လာနိုင်ပါမလားအချင်းတွေကအ
ဲသူတို့ပြန်လာနိုင်မလားနိုင်ဆိုတဲ့ဟာကဒီမှာမြန်မာအစိုးရနဲ့ဒီတမတော်ဘက်ကပေါ့နော်အထူးသဖြင့်ဒါလက်ခုလုံးဆိုင်တယ်ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရကဟိုကျွန်တော်တို့ဟိုသွားပြီးတော့လေ့လာပြီးတော့မှတွေ့တာတွေရောဟိုစောင့်ကြည့်ပြီးတော့လေ့လာတွေအရရောအစိုးရကလုံးနိုင်ခိုင်ခိုင်တာအဲ့ဒါမှနေပါလေတကယ်တကယ်ကြတော့တမတော်ကတမတော်ဆိုတာလုံခြုံရေးပိုင်းဆိုင်ရာနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာမှာသူကလုံနေတဲ့ခါကြတော့အဲ့ဒီမှာအကောင့်ထဲပေါ်တဲ့ပုံမှာမူတည်ပြီးတော့မှတစ်ဖက်ကလူတွေပြန်လာမယ်မပြန်လာဘူးဆိုတာသူတို့ဆုံးဖြတ်ပါလိမ့်မယ်ဒီလိုမှလုံနေတဲ့ဟာကတကယ်ပဲသူတို့အတွက်ကလုံခြုံသိချမှုရှိတယ်နေလို့ထိုင်လို့ရတယ်ဆိုရင်သူတို့ပြန်လာမှာပေါ့အဲ့ကြတဲ့နိုင်ငံသားဖြစ်မှုကိစ္စတွေမဖြစ်မှုကိစ္စတွေဓာတ်ရီကတော့ကျွန်တော်ထင်တယ်ဒီမှာအစိုးရရှိမယ်တပ်မတော်ရှိမယ်ရခိုင်တိုင်းသားတွေရှိမယ်ဓာတ်ရီပြည်ပြည်ချက်ချာဟိုကြီးနိုင်ငံပြင်ပြီးတော့မှဒီကိုလိုနီဆိုတဲ့ဟာကြီးပဲကျွန်တော်တို့လက်ညှိုးထိုးနေလို့မဖြစ်ဘူးလေဓာတ်ကြီးကစစ်ပေါင်းလဲကြာခဲ့ပြီဒီနိုင်ငံဒီမှာဆိုရင်လွန်ခဲ့တဲ့အနှစ်50လောက်ကဒီလိုပြဿနာမျိုးတွေရှိတယ်ဓာတ်ရီကိုအမျိုးမျိုးရှိရှိနဲ့ဘယ်လိုမျိုးကန့်ကြွယ်ကြလဲဓာတ်ရီကကိုတိုင်းပြည်အတွက်အကျိုးမရောအောင်ဘယ်လိုလုပ်ကြလဲဆိုတဲ့ဥစ္စာတွေကိုကလာကျွန်တော်ပြောလို့အစိုးရတမတော်ဒီခိုင်တိုင်းသားခေါင်းဆောင်တွေဒေသတည်နိုင်ပြီးတော့မှလုပ်ရမယ့်ကိစ္စဒါကဒုတိယကိစ္စအဲ့တော့ပထမကိစ္စကတော့ငကိုနေသွားတဲ့လူတွေ သူ့လူနေရာတွေမှာပြန်လာပြီးတော့မှဒါစိတ်အေးလေးနေနိုင်မှုဆိုတာကပထမဖြစ်နေမယ်လေ
။ဟုတ်ကဲ့ခုနကပထမကိစ္စကိုပဲကျွန်တော်မိကုန်းနဲ့မှမေးချင်တာပါ။ခုနကပြောသွားတဲ့ဦးလာစောပြောသွားတဲ့အထက်မှာရခိုင်မျိုးသားပါတီဘက်ကပြောရမယ်ဆိုရှင်ဒီနေ့သူဒီစာချုပ်ချုပ်ခဲ့တဲ့ဆွေးနွေးပွဲကောင်မသိဘူးဆိုတဲ့သဘောဖြစ်နေတာပေါ့နော်။အစိုးရအနေနဲ့ကတော့ခုနဦးစီသူအောင်မြင့်ပြောလို့တက်မလို့နဲ့ညှိတယ်တခြားသက်ဆိုင်ရာဖွဲ့စည်းနဲ့ညှိတယ်လို့ပြောပါတယ်။ဒါပေမဲ့တကယ်တမ်းဒေသခံရခိုင်လူမျိုးတွေနောက်တစ်ခုကရခိုင်နိုင်ငံကြီးပါတီအဖွဲ့အစည်းတွေကိုတိုင်ပင်ညှိနှိုင်းမှုမရှိဘဲနဲ့ခုနပြောလို့ဒီမြန်မာဆွေကတော့ပြောနေပါတယ်ဒီပြဿနာကို sustainable solution ပေါ့နော်ခိုင်ခိုင်မှာဖြစ်တဲ့ဟိုရေရှည်ခံနိုင်တဲ့အဖြစ်ထုတ်နိုင်ဖို့ကြိုးစားမယ်ဆိုတော့ပထမအဆင့်ကိုလိုက်ကဒီရခိုင်မျိုးသားအဖွဲ့အစည်းတွေနဲ့မညှိနှိုင်းဘဲနဲ့တကယ်တမ်းခိုင်မာတဲ့ကောင်းမွန်တဲ့အဖြစ်ထုတ်နိုင်ပါမလား
အဓိကပြဿနာကတော့ကျွန်တော်မြင်တာပေါ့နော်ကျွန်တော်တူကြီးအမြင်ကတော့ဒီမှာလက်ရှိပေါ်တော့မြန်မာစံစံလုံးဝမဲ့အလုပ်တွေရှိတယ်။အဲပြီးတော့မှဟိုညှိနှိုင်းတိုင်ပင်ပြီးတော့လုံးဝမဲ့ဆိုတဲ့အလုပ်တွေရှိတယ်။ဒါပေမဲ့ဒီညှိနှိုင်းတိုင်ပင်နဲ့ဆိုတဲ့ဒီမှာတစ်ဖက်ကဒီတက်မတော်နဲ့ဒီရခိုင်တိုင်းသားတွေရဲ့သဘောထားကဟိုရှင်းရှင်းလင်းလင်းကျွန်တော်တို့ကြတော့သိတယ်လေ။အစိုးရလည်းဒါကိုသိမှာပဲ။အဲ့ဒါကဘာလဲဆိုတော့ဟိုတို့လုံးလုံးစက်လက်ခံထားတာကဒါကိုလိုနီစနစ်ဆိုးရောက်ပေါ့နော်။ဒါတွေကတိုင်းပြည်ထဲကိုရောက်လာတာ။ဒါတွေကိုလက်သိခံလို့မဖြစ်ဘူး။ဆိုတော့ဒါတွေကခိုးဝင်နေပဲ။အဲ့တော့ခိုးဝင်ဆိုရင်တော့ဒါကြီးမှာပြင်နေလို့မရဘူးလေဆိုတော့အဲ့ဒီသဘောထားရှိနေတဲ့အောက်မှာဒါကြီးကိုအရင်ဆွေးနွေးနေမယ်ဆိုရင်လက်တွေ့လုံးရကြရမယ်ဒီလောလောဆယ်ဖြည့်ရှင်းရမယ့်ပြဿနာကိုဟိုမဖြည့်ရှင်းလို့နိုင်တဲ့ကြာသွားနိုင်တယ်ဒါကြောင့်မလို့လောလောဆယ်လုပ်ရရှိတာတွေအရင်လုပ်ပြီးတော့မှကျန်တဲ့ဟာတွေကိုလုပ်မယ်ဆိုတဲ့သဘောမျိုးလို့တော့ကျွန်တော်ထင်တယ်ဒါပေမဲ့ဟိုကနတော့ပြောသလိုနေပြီးတော့မှအခုဆွေးနွေးတယ်ဘယ်ကကြီးလဲစာချုပ်တွေပါကြီးချုပ်တဲ့ကိစ္စကကျွန်တော်ထင်တယ်တိုင်းပြည်ကိုကိုယ်လေးလေးဒါပြောပြမှာပဲအဲ့ဒီချက်လက်တွေအကုန်လုံးလဲကျွန်တော်ထင်တယ်ကျွန်တော်ဒီကိုလည်းရောက်ပါတယ်အဲ့ဒီဥစ္စာတွေလည်းအကုန်လုံးတိုက်ပြရအောင်ကနော်ဒီခိုင်တိုင်းလာကောင်းဆောင်တွေကတော့အကုန်လုံးပြည့်ခွင့်ရကြမယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ခင်ဗျပင်တိုင်းဆွေးနွေးရဲ့ဦးလှစောဦးစီသူအောင်မြေလေတိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်နေလှည့်ပေးကြပါလေရင်းဆုံးကိုငင်းချမ်းအောင်ဖင်လန်နိုင်ငံကပါကိုငင်းချမ်းအောင်အခုဒီဒုက္ခတွေတွေပြန်လဲနေရာချထားဖို့နဲ့ပတ်သက်လို့ကိုငင်းချမ်းအောင်ရဲ့အမြင်ပြောပါအောင်ခင်ဗျာ
ဟာကျွန်တော်အရင်ဆုံးပြောချင်တာကတော့ဒီဒုက္ခတွေရှိနေသေးတယ်ကျွန်တော်တို့ပမာနိုင်ငံလဲနာမည်ပြတ်နေမှာပဲအကုန်လုံးလဲနာမည်ပြတ်နေမှာပဲအရင်ဆုံးပြောချင်တာအစိုးရကဘာတွေလုပ်နေလဲဆိုတဲ့ဟာကိုလူတို့ကိုရှင်းရှင်းလင်းလင်းနဲ့ပြီဟိုဒေသခံတွေကိုတည်တည်ချပ်ပုတ်ပုတ်လင်းလင်းပြောဖို့လိုတယ်ရခိုင်ကောင်းဆောင်တွေက AMP ပါတီကဦးလှဆော်လဲရှိတယ်ဒေါက်တာအေးမောင်တို့နောက် ALP ပါတီကမတ်ထွန်းတော်တို့ကတည်တည်ချာချာပြောထားတယ်သူတို့ဘလို့မှဒီရိုဟင်ဂျာတွေနဲ့မနေနိုင်ပါဘူးဆိုပြီးသူတို့ကအပြတ်ပြောထားပြီလားဒီလူတွေရဲ့သဘောထားဆန္ဒလည်းမပါဘဲနဲ့လုပ်တယ်။နောက်တစ်ချက်ကအခုရှမ်းပြည်မှာပဲဒုက္ခတွေ6000လောက်ကိုအစိုးရဘာမှထောက်ပံ့နိုင်တာမရှိဘူး။ရိက္ခတွေပြက်လန့်နေပြီ။အခုဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခတွေက6000လောက်ရှိတယ်။အဲ့ဒီမှာအစိုးရနိုင်ငံတကာနဲ့ဘာမှပူးပေါင်းဆောင်ရွက်ခြင်းတွေမရှိဘဲနဲ့ဒီလူတွေကိုခေါ်လာပြီးတော့ဘယ်လိုထားမှာလဲ။ဘာဖြစ်လို့အစိုးရကနောက်တစ်ချက်ကဒုက္ခတွေပြန်လာပြီဆိုရင်ရောစစ်တပ်ကဘာမှမကျွလွန်တော့ပါဘူးအဲ့လိုမျိုးအစိုးရသတိပေးနိုင်တာဒါမျိုးဟာတွေအများကြီးရှိတယ်ဘာလဲဆိုတော့ရိုဟင်ဂျာမမဟုတ်ဘူးရခိုင်ပြည်သူပြည်သားတွေအကုန်လုံးအပေါ်မှာလဲဒါအစိုးရတာဝန်ယူရမှာဒါမျိုးတွေတခုမှမရှိဘဲနဲ့အစိုးရဟိုပါဇက်ရှိတိုင်းပေါ့လျှောက်ပြောနေပြီးတော့သူတို့အချက်တဲကိုဖြည့်ရှင်းတဲ့ကိစ္စမျိုးကြီးရတော့ကျွန်တော်ထင်တယ်ဘလို့မှမဖြစ်နိုင်ဘူးပဲကျွန်တော်ထင်တယ်ဒါဦးလာတော်တို့ကိုစီတော်မတ်တို့ပို့ပြီးတော့ပြည်နိုင်တယ်စစ်တပ်ကိုအစိုးရမနိုင်မဲနဲ့ဘာကြောင့်မလို့မနိုင်မဲနဲ့ဝက်မွေးပုံစံမျိုးပေါ့နော်အကုန်လုံးရှောက်လုပ်နေလဲဆိုတော့စဉ်းစားလို့မရဘူးခင်ဗျာကျေးဇူးပါပဲကျွန်တော်ဒီလောက်ပဲပြောချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုငင်းညံ့အောင်ကျေးဇူးပါကျွန်တော်နောက်တော့ရှင်သူဖိတ်ခေါ်ချင်ပါတယ်အညာမီအောင်ကြီးရဲ့အညာမီအောင်ကြီးတို့ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပြောလို့ရပါပြီခင်ဗျာဆွေးနွေးဟုတ်ကဲ့ဆွေးနွေးမိများလို့ရပါ
ဒီလိုကဟိုကျွန်တော်တို့ဒီကိုရခိုင်ကိစ္စပေါ့ခင်ဗျာရခိုင်ကိစ္စဆိုတာလည်းတရားမခေါ်လို့ဖြစ်ဘူးခင်ဗျာခေါ်တဲ့နေရာမှာလည်းပဲကျွန်တော်တို့1982ခုနှစ်နိုင်ငံသားနိုင်ငံသားဥပဒေကတည်းကရှိပါတယ်။ဒါနဲ့နိုင်ငံတော်အစိုးရကလည်း1983ခုနှစ်နော်နှစ်နိုင်ငံနားလည်မှုယူထားတဲ့ဥပဒေနဲ့ပြန်ပြီးတော့ခေါ်မယ်လို့ပြောတာကြတာလည်းကျွန်တော်တို့သဘောတူပါတယ်။အဲကျွန်တော်တို့နည်းနည်းလေးကျွန်တော်စိုးရိမ်ကြည့်တာတော့ဒီဘာသာနည်းနည်းလေးဖြားမင်းကြီးပဲခင်ဗျ။ဖြားမင်းတဲ့ဆိုတာကခဏကျွန်တော်တို့ရဲ့ခေါင်းဆောင်ကြီးဒီလူခေါင်းဆောင်ကြီးအမေစုဦးစီးတဲ့ခဏဒီမိုကရေစီနိုင်ငံတော်ဟာပြတ်တမ်းနဲ့လူပါလိမ့်တယ်ခြိတဲ့ခါစားရှိပါလိမ့်တယ်တမတော်နဲ့လည်းအခြေအနေခြိတက်နေပါတယ်အဲ့ဒီနေရာမှာနိုင်ငံသားအဖွဲ့အစည်းအချို့ကတနက်ကနာအချို့ကနေပြီးတော့တက်တဲ့အစိုးရကိုဆဲတယ်လို့ဖြစ်အဲ့တော့အဲ့ဒါတွေကကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းကိုတွားရမှာလေနည်းနည်းလေးတော့အခန္ဓာဖြစ်နေတယ်လို့ကျွန်တော်ယူဆတယ်ပေါ့ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါနောက်ထပ်တော့ရှိတူလဲကျွန်တော်တက်ဆက်ထဲအလှည့်ပေးကြပါလေကိုတင်သေးဝင်းဆွေးနွေးမြေမြောင်းလို့ရပါတယ်
အခုနက ကျွန်တော်တို့ဖိနန်နိုင်ငံကညီကိုတယောက်သွေးလိုက်တော့ပေါ့တတ်မတော်တော့ဟူးလာဆိုတော့တတ်မတော်တော့ကျွန်တော်တို့အစိုးရမှာအားနာချက်ရှိတယ်အစိုးရကိုကျွန်တော်တို့အပြစ်ပုံကြတဲ့သဘောရှိတယ်ဗျလေကြီးဆိုရဒေတာက2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပဲရှိရပြန်2008ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်တော့မှကျွန်တော်ညီကိုတွေတေချာပြန်ပြီးလေ့လာဖို့လိုပါတယ်ဗျသုံးမှတ်သားအစိုးရကအစိုးရနောက်ချက်ချကြတဲ့ဝန်ကြီးဌာနသုံးခုကိုကာကျုပ်ကခြင်လာတယ်ဒါလေးတွေလည်းသူတို့နားရဖို့လိုတယ်ဒီဆက်ဆက်ကကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ရခိုင်ပြည်နယ်ကကျွန်တော်ညီကိုတွေဖွန်တမတွေဟာအဲသဘောထားမတိုက်တိုင်ခဲ့တဲ့အဖြစ်တွေလည်းပါတယ်အားနဲ့ချက်တွေဟာဒါကြောင့်မို့လို့ကျွန်တော်တို့လက်ရှိနေသားမှာပြီးလုံးဖို့လိုပြီးဘလို့ဒီရတဲ့ဒီလက်ရှိကျွန်တော်တို့ဘောဆိုးရနဲ့ကျွန်တော်တို့တက်မတော်ဟာရခိုင်ပြည်နယ်ရခိုင်ဤသူလူထုပေါ်မှာတော့လုံးဝတိစ္ဆာပေါက်မှာမဟုတ်ဘူးဆိုတာယုံကြည်ကြပါကျွန်တော်ဒါတော့ကျွန်တော်ပြောချင်တယ်ကျွန်တော်တို့ရခိုင်ရန်ပြည်နယ်ကျွန်တော်ညီကူမွန်တော်တွေကိုအဲ့ဒါကြောင့်မို့လို့ကျွန်တော်တို့လက်ရှိဘောဆိုးရနဲ့တက်မတော်ရဲ့ဥစားမှုနောက်ကနေများကျွန်တော်တို့အသာပဲကျွန်တော်တို့နိုင်မယ်ဆိုရင်အကုန်လုံးဟာအသင်ပြေးသွားနိုင်တယ်လို့ကျွန်တော်တို့မြင်နေကြ
ဟုတ်ကဲ့ခင်ဗျကျေးဇူးပါခင်ဗျကျွန်တော်ပင်လယ်စနစ်သူတွေပြန်ပြီးလှည့်ပေးခြင်းပါလေဦးလာစောခုနဆွေးနွေးသွားတဲ့ကိုငင်းချမ်းအောင်အညာမြေအောင်ကြီးကိုတင်သေးဝင်သူဆွေးနွေးသွားတဲ့ပုံမှာဗာများတုံ့ပြန်ဆွေးနွေးလိုပါလေခင်ဗ
ျဟုတ်ကဲ့ကျွန်တော်ကတော့ဒီလိုပါကျွန်တော်တို့ဒီကိစ္စကလေရခိုင်ရဲ့အတီးဆုံးမှာကျွန်တော်လွတ်တော်ထဲမှာအဆို၃ခုတင်ခဲ့တယ်နော်အဆို၃ခုတင်ခဲ့တယ်အခြေဆုံးကအဆို၁တစ်ခုတင်တာဆွေးနွေးခွင့်တော့မရဘူးနော်အဲ့တော့နောက်သုံးခုကျွန်တော်တို့လွတ်တော်ထဲမှာပြည်သူ့လွတ်တော်ထဲမှာသဘူတင်တယ်အကုန်လုံးရှုံးတယ်နောက်အမျိုးသားလွတ်တော်မှာတစ်ခုတင်တယ်နိုင်တယ်နိုင်တယ်နိုင်တယ်ဆိုတာက25နောက်ပိုင်းမှာအရင်ကြည်ကြည်တိုက်ခတ်မှုတွေဖြစ်တဲ့အခါမှာနိုင်တယ်တစ်ခုနဲ့ပြောရင်တော့ကျွန်တော်တို့ရခိုင်ရဲ့ reality တကယ်ရခိုင်ပြည်သူတွေခံစားနေရတဲ့လူမှုစီးပွားပြဿနာအဲ့ဒီဗက်ကလီပြဿနာတွေကိုလက်ရှိ NLD ဆိုဟာမသိဘူးခင်ဗျာတစ်ခုနဲ့ပဲဒါပဲ
ဟုတ်ကဲ့
ဆွေးနွေးတိုင်ပင်ဖို့ဆန္ဒလည်းမရှိဘူးအဲ့ဒါကြောင့်ဒီပြဿနာဖြစ်လာတယ်ဆိုရယ်ဒီပိုင်းနောက်တစ်ခုကဘလို့ဖြစ်မလဲဆိုရယ်ဒီပိုင်းเนาะအဲ့တော့နောက်တစ်ခုကဒီလက်ခံတဲ့ကိစ္စကကျွန်တော်တို့ကအမြဲတမ်းကျွန်တော်တို့ဒီဘင်္ဂလီမွတ်စလင်တွေကိုကျွန်တော်လူခွေကိုကျွန်တော်ကန့်တတ်တာမဟုတ်ဘူးဒါပေမဲ့လူခွေကိုအလွဲဆုံးစားလုပ်ပြီးတော့တကယ်ဆိုပရီတီကိစ္စတွေမှာဝင်လောက်ကြတဲ့ကိစ္စတွေအများကြီးရှိတယ်အဲ့ဒါတို့ကသွတ်တော်ထဲမှာ NLD အမတ်တွေလည်းနားမလည်ဘူးထားလိုက်ပါတော့ဟုတ်ပြီအခုလက်ခံတဲ့ကိစ္စမှာကျွန်တော်တို့ကြည့်ဆိုပါတယ်လက်ခံတင်မယ်ဟုတ်ပြီအဲ့ဒီကျွန်တော်တို့အမနာအငင်းပွားဝေရာကိစ္စအဲ့ဒီဘင်္ဂလားဒေ့ရှ်ထုတ်ပေးထားတဲ့ကတ်တွေမှာရိုဟင်ဂျာဆိုတဲ့ national team မှာရိုဟင်ဂျာဆိုတဲ့ပါလာတယ်အဲ့ဒီရိုဟင်ဂျာဆိုတဲ့ပါလာတဲ့ကတ်နဲ့ဝင်လာမယ်ဆိုရင် DND အစိုးရလောလောဆယ်ပေါ့ဗျာဒီ cabinet အနေနဲ့လက်ခံမလားမလက်ခံဘူးလားဒါပဲအရင်တည်းအရင်ကြည့်တဲ့အခုကနိုင်ငံရေးပြဿနာဖြစ်သွားပြီဒါကလူမှုကိစ္စပေါ့ဒေါက်တာဝင်းမြင့်ရေတို့လုတ်တဲ့စားဖို့တောက်ဖို့နေဖို့ကိစ္စမဟုတ်ဘူးဒီဟာကအ
ဲ့တော့
နိုင်ငံရေးကိစ္စဖြစ်သွား
ကျွန်တော်တစ်ချက်ဦးလောက်ဆုံးမြင်ချင်တာကသူတို့အရင်တုန်းကဒီ NVC ပေါ့နော် NVC ကတ်ထုတ်ပြီးကိစ္စမှာလဲ Ranger အတုံးတော့မတုံးရဘူးဆိုပြီးတော့လက်မခံမင်းနဲ့ဒီ NVC ကတ်မှာလဲသူတို့လာပြီးတော့မထုတ်တဲ့လူတွေလည်းအများကြီးဖြစ်တော့ဒီပြဿနာဖြစ်ရှိမှာတခြား alternative way တခြားနည်းလမ်းမျိုးရောဦးလောက်ဆုံးလို့စဉ်းစားမိပါလား
မဟုတ်ဘူးကျွန်တော်တို့ကလေကျွန်တော်တို့ကတခြားနီလန်းကိုစဉ်းစားဖို့ဆိုတာကအဲ့ဒီဖက်ကအဲ့ဒီ population ကိုနောက်ကွယ်ကကွန်ထရိုးလုပ်ထားတဲ့လူတွေမေးရမှာကျွန်တော်မေးလို့မရဘူး။ကျွန်တော်တို့ကဒီလူတွေကဘင်္ဂလီပဲ။เนาะကျွန်တော် British Chronicle မှာလည်းမပါဘူးနိုင်ငံတကာသမိုင်းပညာရှင်ကလည်းဘာမှမသိတဲ့ဘင်္ဂလီဆိုတဲ့နာမည်ကိုမေးလိုက်ပါတော့ခင်ဗျားတို့ဘင်္ဂလီတွေเนาะအဲ့ဒီရိုဟင်ဂျာကိုမေးလိုက်ပါတော့ဘင်္ဂလီတွေဟာလူခွင့်ရေးရတင်းရထိုက်တဲ့လူမှုကျန်းမာရေးစီးပွားအခွင့်အရေးတဲ့ကျွန်တော်ရခိုင်ကဘာမှကန့်ကွက်စရာမရှိဘူး။အဲ့ဘင်္ဂလီဆိုတာကိုမေးလိုက်ပါတော့ဆိုတာကို
ဘ
င်္ဂလီတစ်စိတ်ကပ်ပြီးဝင်လာမယ်ဆိုရင်ဒီအစိုးရလက်ခံပါလား
ဦးလာစောရုံးရဲ့သဘောကတော့ဒီလူတွေကိုဒီလူတွေဆိုတာတေချာမြန်မာနိုင်ငံမှာအခြေချခဲ့တဲ့လူတွေကိုနိုင်ငံသားအထိပေးနိုင်တယ်ဆိုတဲ့သဘောပေါ့
ပုံမူကျွန်တော်ပြောတာကနံပါတ်1ပြီးဝင်မပြီးဘူး process ကိုမဖြတ်တန့်ခင်အဲ့လူတွေကကျမတို့ကဘင်္ဂလီတွေပါလို့ပြောရင်ဒီအစိုးရလက်ခံပါလားအဲ့တော့ဘင်္ဂလီဆိုတာကျွန်တော်မြန်မာနိုင်ငံမရှိဘူးလေမရှိဘူးဆိုတာကိုကျွန်တော်တို့ဥသိမ်းဆွေဝန်ကြီးဥသိမ်းဆွေလည်းပြောတယ်ကျွန်တော်တို့ဥရှိမရဲ့ကော်မရှင်ကလည်းပြောတယ်ကျွန်တော်တို့သမိုင်းပညာရှင်လည်းပြောတယ်အင်ဒီယာဥညာဝင်လည်းပြောတယ်ကျွန်တော်တို့ဘုရှိုးကြီးမြောက်နိုင်ငံကလည်းပြောထားပြီးသားဟာကိုကိုင်းပြီးတော့ကျမတို့ကဘာလူမျိုးလဲမေးဘင်္ဂလီလို့ပြောလိုက်လို့ရှိရင်အဲ့ဒီ processor တစ်ခါတည်း break ဖြစ်သွားလိမ့်မယ်အဲ့တော့ဒီဟာနိုင်ငံရေးပြဿနာဘင်္ဂလီ sorry အဲ့ဒီရိုဟင်ဂျာဖြစ်ချင်းမဖြစ်ချင်းဆိုတာသ
ာမန်ကိစ္စမဟုတ်ဘူးနိုင်ငံရေးပြဿနာနိုင်ငံရေးပြဿနာကိုနိုင်ငံရေးချင်းရမယ်အဲ့လူတွေကိုခမင်းကျွေးဖို့တဲ့အခုဆိုမနေ့ကကြားလိုက်ပါတယ်ဒေါ်လာ300တန်း350
တော့
နိုင်ငံတကာတွေကပဲကူဝိတ်တာ initiative လုပ်ပြီးတော့ပေးမယ်လို့ပြောတယ်ရတယ်ခမင်းစားတဲ့ကိစ္စမဟုတ်ဘူးဒါပေမဲ့ဒါနိုင်ငံရေးပြဿနာဒါပေမဲ့ဘူဒီယာမောင်တော်အနေနဲ့မှာအဲ့ဘက်ကလေးချက်ဆက်တွေကတိုက်ခိုက်ပြီးတော့သူတို့အဲ့ဒီမှာ status တစ်ခုထောင်ပို့နေတဲ့လုပ်နေတဲ့အနေထားတစ်ခုမှာကျွန်တော်တို့ကအင်မတန်ရှုပ်ထွေးသွားပြီအဲ့တော့ဒီဟာကိုတာမန်လူပြည်ပြန်ကိစ္စလို့လည်းချွေးနေလို့မရဘူးအဲ့တော့ဒီ process မှာနံပါတ်1ဘန်လီဆိုတာလုံးဝမရှိဘူးဘန်လီဆိုဝင်မလာနဲ့ဆိုတဲ့ဟာမျိုးကိုဒီနိုင်ငံတော်အတိုင်းအမြစ်ခံရုံးလို့ပါတော့နိုင်ငံတော်အစိုးရအနေနဲ့ဒါရိုက်မထုတ်ပြန်ဘူးဆိုရင်ပြဿနာတက်မှာပဲ
ဟုတ်ကဲ့ဟုတ်က
ဲ့တက်မှာပဲသိကြတယ်အဲ့ဒီကျွန်တော်ရဲ့ရိုဟင်ဂျာဆိုတဲ့စကားတခုနည်းနဲ့ကိုပြဿနာတက်မှာပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုဦးလာဆောခဏလေးပါခင်ဗျာကုစစ်သူအောင်မြင့်မြေးချင်ပါတယ်ခုနဦးလာဆောရဲ့အမြင်ကိုတော့တော်တော်လေးကျွန်တော်ရှင်းလင်းတွေ့ရပါတယ်ခင်ဗျာအဲ့တော့ခုနကကုစစ်သူပြောနေတဲ့ပထမအစ်စ်မှာနေဒီပြဿနာတွေမကြုံလာနိုင်ဘူးလားအစိုးရအနေနဲ့ဒါကို handle လုပ်နိုင်ပါမလား
အဲ့ကျွန်တော်ထင်တယ်မကြုံနိုင်ပါဘူးအခုရှိထားတဲ့မူကဒီမှာနေသွားတယ်ဆိုတဲ့လူမှန်ရင်တပြန်လက်ခံမှာပဲအပြီးတော့နောက်ကျွန်တော်တို့ဒီမှာ MVC ထုတ်ပေးတဲ့လုပ်ငန်းတွေရှိတယ်လေအဲ့ဒီမှာကုနာတော်ကပြောသလိုဦးလာဆောပြောသလိုအဲဒါဒီမှာဒွေညာလို့ဖြည့်ပေးတဲ့ပါကြာဆိုတာကျွန်တော်တခါမှမကြားဘူးပါဘူးအစိုးရကလည်းဒွေညာလို့ဟိုအဖြစ်မှပြည့်တယ်ဆိုတာလည်းတခါမှကျွန်တော်လည်းမကြားဘူးအဲ့တော့ဒီဥစ္စာတွေကိုပြောနေရတာဟိုပြဿနာကိုဖြည့်ရှင်းတာပေါ့နော်ကောင်းမွန်ဖြည့်ရှင်းတာမရောက်ခဲနဲ့ပြဿနာကိုပို့ပြီးတော့မှဆက်ခဲအောင်လုပ်တဲ့သဘောနဲ့သွားပြရောက်နေမယ်အဲ့တော့အရေးကြီးတာကဒီမှာနေသွားတဲ့လူတွေမှန်သလားနော်အဲ့လိုရှင်းနေပါရင်ရှိသလားအပြည့်နောက်ဓာတ်ပုံတွေလည်းရိုက်ထားတဲ့ဒေတာပဲရွာပြီးဘယ်မှာနေခဲ့တယ်ဒါများအထက်ဆုံးအရင်ပြန်လက်ခံရမှာပဲလက်ခံပြီးတဲ့ခါကျတော့မှကျွန်တော်တို့ကပြောတဲ့ကိစ္စတွေကိုကျွန်တော်တို့ဒီတိုင်းကြီးထဲမှာရှင်းရမှာပေါ့ဒါကိုတိုင်းကြီးမှာရှင်းရမယ့်ကိစ္စလေဒီများတွေလည်းသွားရှင်းရမလို့ဒီများတွေလည်းဘီးဖိုက်ရမလို့ကိုတိုင်းကြီးထဲမှာကိုရှင်းရမယ့်ကိစ္စပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life အစီအစဉ်အချိန်ဆက်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ရခိုင်ပြည်သူ့ပါတီကဒီပြည်သူ့တော်ကိုယ်စားလှယ်ဦးလှဆောနောက်ဒီသတင်းမီဒီယာတို့မှဦးစီးသူအောင်မြင့်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တော်ရှင်ဒီအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော် Daily Life အစီအစဉ်ဒီမှာကျေနပ်ဝင်ပြီပ
ါအင်္ဂါနေ့ည Daily Life ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့တရင်ချင်းချုပ်ကိုမတ်သိင်ထိုက်ကြီးညာပေးပါမယ
်။ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတာပါဝင်ဒေသရင်းကသူတို့ကြုံတွေ့ရတဲ့အကြီးဒုက္ခတွေဟာဆိုရင်လူမျိုးရုံးတပ်ဖြတ်မှုတွေအထိရောက်နေပြီလို့ယူဆတဲ့အကြောင်းအမေရိကန်ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်အထက်လွတ်တော်မှဘင်ခါရင်ကပြောဆိုလိုက်ပါတယ်။ပထဝီနိုင်ငံရေးစည်းပွားရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာငင်းညာမှုတို့နဲ့ပတ်သက်ပြီးမြန်မာဆန်ရအမေရိကန်မူဝါဒကိုဆန်းစစ်ကြားနာပွဲတည့်အမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှကြားနာပွဲတည့်ကျင်းပခဲ့တာပါရိုဟင်ဂျာကိစ္စဟာဆိုရင်စစ်တပ်ကပံ့ပိုးအပြေးနေတဲ့လူမျိုးရုံးတပ်ဖြတ်မှုအဖြစ်ယူဆတဲ့အကြောင်းနိုင်ငံတော်အထိုင်မြင်ကပုဂ္ဂိုလ်ထောင်ဆန်းစစ်ကြီးဘက်ကဒီကိစ္စကိုတာဝန်ယူလို့ဆောင်တာမတွေ့ရဘဲစစ်တပ်ကသာချဲလဲနေတယ်လို့လည်းလွှတ်တော်မှခါရင်ကပြောဆိုသွားပါတယ်ဒီကနေ့ငမာဒီလာအတွက်အမေရိကန်တပ်ဖွဲ့ဝင်တွေကြဆုံးခဲ့ရမှုမှာဆိုရင်အဲ့ဒီဒေသကဒေသခံတွေကခြုံခိုတိုက်ခိုက်ဖို့စီစဉ်ထားတဲ့ထောင်ချောက်ထဲကိုရောက်သွားအောင်ပံ့ပိုးတဲ့အနေနဲ့အမေရိကန်စစ်သားတွေကိုအချိန်ဆွဲခဲ့ပုံရတယ်လို့ဒေသခံတာဝန်ရှိသူတို့နဲ့သုံးသပ်သူတို့ကပြောဆိုပါတယ်တိုက်ခိုက်သူတွေတပြားတည်းအကြမ်းဖက်ဝါဒီတွေဟာဒေသခံလူတွေကကြံရပါတယ်ရှိတတ်တယ်လို့လည်းတိုက်ခိုက်မှုဖြစ်ခဲ့တဲ့မြို့ထွန်ကိုရဲ့မြို့တော်ဝင်ကပြောဆိုတာဖြစ်ပါတယ်အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ဟာပါကစ္စတန်နိုင်ငံကိုဒီကနေ့မှရောက်ရှိနေပြီးပါကစ္စတန်ခေါင်းဆောင်အနေနဲ့တွေ့ဆုံမှာဖြစ်ပါတယ်။ပါကစ္စတန်မှာခြေစိုက်တဲ့တာလီဘန်နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုပြင်းပြင်းထန်ထန်နှိမ်နှင်းရေးတွန့်မြင့်လှုပ်ဆောင်ဖို့သမ္မတ Trump အစိုးရရဲ့သဘောထားကိုလည်းထပ်လောင်းပြောကြားဖို့ရှိပါတယ်ရှင်။
တရင်အချင်းချက်ကိုမတ်တင်ထိုက်ကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာဆန်လုံးချိန်ည9:00ကနေ10:00အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစည်းအဝေးကိုအပင်နာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.